Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ်စက်တင်ဘာလ5ရက်စနေနေ့မနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဟန်ဂရီနိုင်ငံမြစ်ထားဗူရာယုံထဲကနေရာနဲ့ချီတဲ့ရွှေပြောင်းအခြေချနေတိုင်းသူတွေဟာဩစတြေးလျနယ်ဇာဘက်ကိုဥတီပြီးတော့လမ်းလျှောက်သွားနေကြပါတယ်။ Sorry ဘီယန်ဆယ်မန်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့အင်ပီရောမှာတောက်ကြနေကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားတွေရှိနေတော့မယ်လို့ကုလသမဂ္ဂအစိုးရခန်းစာတစ်ခုမှဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေရဲ့သဘောထားဘယ်လိုရှိပါသလဲ
ကျွန်တော်အရင်ကတော့ပြောပါတယ်ဒီမဲပေးရတာကကျွန်တော်ရဲ့အသာကြက်တစ်ချက်လိုပဲဖြစ်တယ်ဘာကျွန်တော်တို့ဆန္ဒအလေးစားထားပြည်သူ
အစိုးရမကြခင်မှာအကြောင်းစုံကိုနားဆင်ရပါမယ်ရှင်ဒါနဲ့တစ်ဆက်တည်းပဲရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုစလေလောင်းတချို့ပယ်ချခံရတာနဲ့ရွေးကောက်ပွဲဝင်မဲ့ပါတီတွေအနေနဲ့မဲဆွဲစည်းရုံးတဲ့အခါမှာဘလို့အကန့်အသတ်တွေနဲ့ကြုံတွေ့နေရပါသလဲတခါလူသေဆုံးတဲ့အထိဖြစ်ခဲ့ရတဲ့မလေးရှားကဆက်လီတိမ်းမောက်မှုအတွင်းလေပေါ်မှာလိုက်ပါလာသူတွေဟာဘယ်ကလာတဲ့လူတွေပါလဲဆိုတာတွေကိုအခုမနက်မှကြားရဖို့ရှိပါတယ်ရှင်။ဒါတွေကိုလက်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင
်။ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့မြစ်ထားဘူဒါယုံထဲကနေရာနဲ့ချီတဲ့ရွှေပြောင်းအခြေချနေထိုင်သူတွေတောက်ကြနေကထွက်လာကြကြပြီး6လမ်းသွားအဝေးပြေးလမ်းမကြီးအတိုင်းဩစတြေးလျနယ်ဇာဘက်ကိုဥတီသွားနေကြပါတယ်။သူတို့ကိုလိုလားဟန်မရှိတဲ့ဟန်ဂရီနိုင်ငံအတွင်းကကလက်တီဘူရာယထာဘူရာယုံမှာဆက်မနေလိုကြတော့တဲ့အတွက်ကီလိုမီတာ480လောက်ဝေးတဲ့ဂျာမနီနိုင်ငံဘက်ကိုချေလျင်လျှောက်ပြီးသွားနေကြတာဖြစ်ပါတယ်။အခုလိုတစ်ခုဖြစ်သွားတဲ့အတွက်သူတို့အနေနဲ့ဝမ်းသာကြောင်းနောက်တစ်ဆင့်ကတော့ဩစတြေးလျနိုင်ငံကိုရောက်ဖို့ဖြစ်ကြောင်းအသက်23နှစ်အရွယ်အိုဆာမာဆိုသူစီးရီးယားနိုင်ငံသားလူငယ်တူဦးပြောတာကိုကိုကာပီ AFP သတင်းမှာဖော်ပြထားပါတယ်။သူတို့အဲ့ဒီလိုလမ်းဆလျှောက်လိုက်ကြတဲ့အတွက်ဟန်ဂရီအစိုးရအနေနဲ့လည်းတစုံတရာလှုပ်ဆောင်ဖို့ဖိအားပေးလိုက်တယ်လို့ဖြစ်သွားပါတယ်။လမ်းလျှောက်နေကြသူ1200နဲ့ကလက်တီဘူရာမှာတခြားကျန်နေကြသူတွေဩစတြေးလျနယ်ဇာဟက်ကက်ချိုလမ်အထီးရောက်အောင်ဟန်ဂရီအစိုးရအနေနဲ့ဘတ်စကားတွေစီစဉ်ပြည့်မယ်လို့ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ရဲ့လက်ထောက်ကကြေညာလိုက်ပါတယ်။ဟန်ဂရီနိုင်ငံရဲ့သယ်ယူပို့ဆောင်ရေးလုပ်ငန်းတွေရပ်တန့်သွားမယ့်အရေးကဟန်တာတဲ့အနေနဲ့သူတို့အနေနဲ့ဘတ်စကားတွေစီစဉ်ပြည့်မှာဖြစ်ကြောင်းအရာရှိချုပ်ဂျေဆွန်လာဇာကပြောပါတယ်။ဩစတြေးလျကတော့ဒုက္ခသည်တွေကိုလက်ခံသွားမယ်လို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်နိုင်ငံအကြားနျူကလ িয়ার သဘောတူညီချက်ကိုထောက်ခံတဲ့အကြောင်းအီရန် sorry ဘီယန်ဆော်လမန်ကသမ္မတဘာရက်အိုဘားမားနဲ့သမ္မတအင်မီရောမှာတောက်ကြနေကတွေ့ဆုံချိန်တွင်ပြောကြားခဲ့ပါတယ်။နိုင်ငံကောင်းဆောင်တို့ဟာဒေသတွင်းမှာလုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးစီပင်ရေးစတဲ့အချက်တွေကိုထိန်းထားဖို့လိုကြောင်းအတည်ပြုပြောကြားခဲ့တယ်လို့အင်မီရောကထုတ်ပြန်ခဲ့ပါတယ်။အီရန်နဲ့ရရှိခဲ့တဲ့သဘောတူညီချက်အရအီရန်နိုင်ငံပေါ်ချမှတ်ထားတဲ့ပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးရမှာဖြစ်ပြီးအီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အခြေအနေမရှိအောင်တင်းတင်းကြပ်ကြပ်ကန့်သတ်ထားတာကိုလိုက်နာရမှာဖြစ်ပါတယ်။ဆော်ဒီဟာရန်ဘတ်ဖြစ်တဲ့အီရန်ရဲ့စီးပွားရေးတဟုန်တိုးတိုးတက်သွားမှာဟိုလမ်းပွင့်သွားမှာဖြစ်တဲ့အတွက်ဒီသဘောတူညီချက်ပေါ်မနှစ်မြို့ကြောင်းရခင်ကထုတ်ပြောခဲ့ပူပါတယ်။ဒါဟာဆော်ဒီဘီယန်အဗ်ဒူလာကွယ်လွန်ပြီးဘီယန်ဆယ်မန်ဟာပြီးခဲ့တဲ့ဇန်နဝါရီလကနန်းတက်လာပြီးခဲ့တဲ့နောက်အမေရိကန်ပြည်ထောင်စုကိုပထမဆုံးချိန်လာရောက်ခဲ့တာပ
ါ။နိုင်ငံတကာအကြမ်းဖက်မှုတိုက်ဖြတ်ရေးညွန်ပေါင်းအဖွဲ့ဖွဲ့စည်းလို့ကြောင်းရုရှားသမ္မတဗလာဒီမီပူတင်ကပြောကြားလိုက်ပြီးစီးရီးယားသမ္မတဟာလည်းမကြခင်မှာပါလီမန်ရွေးကောက်ပွဲတွေကိုကျင်းပဖို့အဆင်သင့်ဖြစ်နေကြောင်းနဲ့အဲ့ဒီရွေးကောက်ပွဲမှာအတိုက်ခံနေပါဝင်ရှင်ပြန်ခွင့်ပြုမယ်လို့ပြောပါတယ်အကြမ်းဖက်သမားတွေနဲ့အစွန်းရောက်အဖွဲ့တွေကိုတိုက်ခိုက်နိုင်မဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့တခုသူတို့အနေနဲ့အမှန်တကယ်ဖွဲ့စည်းလို့ကြောင်းဗလာဒီဗော့စတော့ခ်မှာကျင်းပတဲ့အရှေ့ပိုင်းစီးပွားရေးညီလာခံမှာသမ္မတပူတင်ကပြောကြားလိုက်တာပါအဲ့ဒီအတွက်သူအစိုးရအနေနဲ့အမေရိကန်ပြည်ထောင်စုနဲ့တိုင်ပင်နေကြောင်းသမ္မတဘာရက်အိုဘားမားနဲ့လည်းဒီကိစ္စကိုတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးပြီးဖြစ်ကြောင်းသမ္မတပူတင်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့တူရကီသမ္မတရီဆက်တယက်အာဒဝမ် sorry အာရေဗျာနိုင်ငံခေါင်းဆောင်တွေဂျော်ဒန်ဘီယန်အဗ်ဒူလာအီဂျစ်သမ္မတ အဗ်ဒယ်ဖတာအယ်စီစီအပါအဝင်တခြားကောင်းဆောင်တွေနဲ့လည်းဆွေးနွေးပြောဆိုတာပြီးဖြစ်တယ်လို့ပြောပါတယ်အဲ့လိုညွန်ပေါင်းအဖွဲ့အဖွဲ့နိုင်ရေးဟာဆီးရီးယားနိုင်ငံအတွင်းကနိုင်ငံရေးအခြေအနေတွေနဲ့ဒွန်တွဲဖြစ်ပေါ်တဲ့နယ်လို့လည်းသမ္မတပူတင်ကပြောပါတယ်ဆီးရီးယားနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေဟာသမ္မတဘာရှားအယ်အဆအစိုးရထံကထွက်ပြေးကြတာမဟုတ်ဘဲ IS Islamic စစ်သွေးကြွတွေရဲ့ရက်ဆက်ကြမ်းကြုတ်မှုကနေထွက်ပြေးနေကြတာလို့သမ္မတပူတင်ကပြောပါတယ်
IS Islamic စစ်သွေးကြောဆွမ်းရောက်တီဟာဆီးရီးယားနိုင်ငံအလဲပိုင်းပယ်မီရာမြို့ကမျောစင်ပုံရှီဟောင်းတင်းကျိုင်းကို၃ခုကိုဖျက်ဆီးပစ်လိုက်ပြီလို့ဆီးရီးယားနိုင်ငံရှီဟောင်းအမွေနစ်ဆိုင်ရာအကြီးအကဲကပြောလိုက်ပါတယ်။ဒါအပြင်ကမ္ဘာအမွေနစ်စီးရင်ဝင်နေရာတစ်ခုကိုဖျက်ဆီးဖို့ IS တွေစက်ပြီးလုပ်နေကြတာပါ။စစ်သွေးကြတွေဟာပြီးခဲ့တဲ့ရက်တွေထဲမှာ AD 103ခုနှစ်ကတိစောက်ခဲ့တဲ့ LR Bell မျောစင်အပါအဝင်ထင်ရှားတဲ့တင်းကျောင်းကိုမျောစု၃ခုကိုဖျက်ဆီးပစ်ခဲ့တယ်လို့ American ခြေစိုက် Boston Tech သူကပြောခဲ့တဲ့ပေးပို့တဲ့ဂျိုရုဓာတ်ပုံတွေကိုအခြေခံပြီးမာမော့အဗ်ဒူကာရန်ကပြောကြပါဗျ။ IS Islamic အဖွဲ့စစ်သွေးဥကြအဖွဲ့တွေဟာပြီးခဲ့တဲ့မေလကပယ်မီရာမြို့ကိုဆီးရီးယားအစိုးရစီကနေတင်ပိုက်ပြီးကြတဲ့ကရွေချက်ရှိရှိနဲ့ဖျက်ဆီးမှုတွေတစ်ခုပြီးတစ်ခုလုပ်နေခဲ့ကြတာပါ။ဒီအရင်ကလည်း IS Islamic စစ်သွေးကြအဖွဲ့တွေဟာပယ်မီရာမြို့ရဲ့အထိမ်းမှတ်ရှီဟောင်းအစာအုပ်များစွာရှိတဲ့အနက်ကဘဲဖျားကျောင်းအပောင်းဝင်ယောမခေကလေးကတိစောက်ခဲ့တဲ့ရှီဟောင်းဖျားကျောင်းနှစ်ခုကိုဖျက်ဆီးပစ်ခဲ့ပါဗျ။ပယ်မီရာမြို့ကရှီဟောင်းအမွေနှစ်နေရာတွေကိုဖျက်ဆီးပစ်နေတာဟာလူရင်ကျင်းမှုကိုဆန့်ကျင်တဲ့သီးမှုခံနိုင်စရာပြစ်မှုဖြစ်တယ်လို့ကုလသမဂ္ဂရဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့အစည်းဖြစ်တဲ့ UNESCO အဖွဲ့ရဲ့အကြီးအကဲကဒီရသက်တပတ်ရဲ့အစောပိုင်းမှာပြောကြားခဲ့ပါတယ
် VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 MHzလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကအထူးတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ကုလသမဂ္ဂအထူးတွေညီတကန်ကဖွဲ့စည်းပေးထားတဲ့ CAAC လို့ခေါ်တဲ့ကလေးတငယ်များနဲ့လက်နက်ကန်ပဋိပက္ခဆိုင်ရာပြဋ္ဌာန်းချက်ပြည့်မီရေးအဖွဲ့ဝင်နိုင်ငံတွေဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုအတွင်းရေးမှူးချုပ်ရဲ့ CAAC အထူးကိုယ်စားလှယ်ကချမှတ်ပြဋ္ဌာန်းလိုက်ပါတယ်။စစ်ပွဲတွေရဲ့အန္တရာယ်ကနေကလေးတငယ်တွေကိုအကာအကွယ်ပေးရေးတိုးမြင့်ဆောင်ရွက်နိုင်မယ့်အစိုးပြုချက်6ချက်ကို2015ခုနှစ်အစည်းအဝေးခန်းစာထဲမှာအထူးကိုယ်စားလှယ်လိုင်လာဇာရူဂီကထည့်သွင်းဖော်ပြထားပြီးအဲ့ဒီအစီရင်ခံစာကိုလာမယ့်82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းမှာဖြစ်ပါတယ်။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံ၊နိုင်ဂျီးရီးယားနဲ့ဆိုမာလီယာစတဲ့နိုင်ငံတွေကိုကိုယ်တိုင်တွားရောက်ခဲ့ပြီးအစိုးရအရာရှိတွေပဋိပက္ခတွေမှာပါဝင်ပတ်သက်သူတွေနဲ့တခြားသက်ဆိုင်သူတွေနဲ့ရဲ့ဓာတ်ရိုက်ထိတွေ့ပြောဆိုတာအဲ့ဒီအဖွဲ့အစည်းတွေကတင်ပြချက်တွေကိုအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာတော့ကလေးစစ်သားစုဆောင်းမှုနဲ့အုံပြုမှုအဆုံးသတ်ရေး2012ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်အကောင့်ထဲဖော်ဆောင်မှုအခြေအနေတွေကိုအခုနှစ်ဇူလိုင်လ12ရက်ကနေ18ရက်နေ့အထိအထူးကိုယ်စားလှယ်အနေနဲ့နေပြည်တော်မန္တလေးကချင်ပြည်နယ်မြစ်ကြီးနားမြို့တို့ကိုတွားရောက်ပြီးမြန်မာအစိုးရအစိမ့်မြင့်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဆိုပါတယ်။အထူးကိုယ်စားလှယ်အနေနဲ့ KIA, KNU, KNI စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းကလေးစစ်သားအုံပြုမှုအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။မြန်မာအစိုးရနဲ့ရရှိထားတဲ့သဘောတူညီချက်အရမြန်မာတပ်မတော်အတွင်းမှာရှိတဲ့ကလေးစစ်သားတွေရာနဲ့ချီပြီးပြန်လွတ်ပေးခဲ့တာကုလသမဂ္ဂနဲ့မြန်မာအစိုးရကြားကပူးပေါင်းဆောင်ရွက်မှုတွေအရစစ်တပ်အစအုပ်အနေနဲ့အဖွဲ့အစည်းတွေကိုပုံမှန်တိုးမြင့်စစ်ဆေးမှုတွေလှုပ်ဆောင်နိုင်တာတင်နန်းပို့ချတာတွေလှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုတိုးတက်မှုတွေတစ်ဖက်မှာရှိနေပေမဲ့လည်းစစ်တပ်ထဲမှာကလေးစစ်သားတွေဆက်ရှိနေတုန်းဖြစ်ပြီးရှေ့တန်းတွေကိုလည်းပို့နေတုန်းဖြစ်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်အရသာဒီအကြီးမားဆုံးထိခိုက်ဒဏ်ရာမှုတွေဖြစ်ပေါ်စေပြီးလူမှုအတိုင်းဝိုင်းအလုံးနဲ့တစ်ကမ္ဘာလုံးကမြေဒေါသဖြစ်ပေါ်မှုတွေကိုဖြစ်ပေါ်စေတဲ့အကြမ်းဖက်လုပ်ရတဲ့ကြောင့်ကလေးငယ်တွေအပေါ်မမျှမတထိခိုက်စေသလိုတခါတရံမှာဓာတ်ရိုက်ပြစ်မှတ်ထားလှုပ်ဆောင်တာတွေပါရှိတယ်လို့34မျက်နှာပါအစင်ခန်းစာမှာဖော်ပြထားပါတယ်ဒီအစင်ခန်းစာကိုတော့ဩဂုတ်လ2014ခုနှစ်နဲ့ဇူလိုင်လ2015ခုနှစ်အကြာစစ်တမ်းကောက်ယူပြီးရေးသားခဲ့တာဖြစ်ပြီးတော့အထွေထွေညီလာခံကိုအလားတူအစင်ခန်းစာနှစ်စဉ်တင်သွင်းရတာဖြစ်ပါတယ်
ထိုင်းနိုင်ငံဘန်ကောက်မြို့ကဟိန်းနူနတ်ဖျားကျောင်းမှာဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလွန်ခဲ့တဲ့9ရက်ကဖမ်းဆီးထားသူကိုစစ်အခြေခံစိုက်စခန်းတွင်ဖမ်းဆီးထိန်သိမ်းထားရကနေတောက်ကြနေမှာလက်နက်ကင်အစောက်ချက်တွေခြံရံပြီးရဲတပ်ဖွဲ့လက်ကိုလွှဲပြောင်းပစ်လိုက်ပြီးဖြစ်ပါတယ်။ဘုံခွဲမှုမှာပါဝင်ပတ်သက်ခဲ့တယ်ဆိုတဲ့မတင်ကားမှုနဲ့ဘန်ကောက်မြို့ပြင်မှာရှိတဲ့တိုက်ခန်းမှာပြီးခဲ့တဲ့စနေနေ့ကဖမ်းဆီးခံရပြီးတဲ့နောက်သူ့ကိုပထမဦးဆုံးအကြိမ်ဖြစ်အပြင်ကိုခေါ်ထုတ်လာတာလည်းဖြစ်ပါတယ်။သူစီကနေဘုံလုတ်တဲ့ပစ္စည်းတွေနဲ့အတူတူရကီနိုင်ငံကူလက်မှတ်အတု200ကျော်ကိုလည်းတင်စီရရှိခဲ့တယ်လို့တပ်ရဲတပ်ဖွဲ့ကပြောပါတယ်။ ဒီတော့တွင်မှာအခုသတင်းပတ်အစောပိုင်းကထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်နားမှာဖမ်းဆီးမိခဲ့တဲ့သူဟာလူ20ကျော်သေဆုံးခဲ့တဲ့ဘန်ကောက်မြို့ကဟိန်းနူနတ်ဖျားကျောင်းမှာဘုံခွဲတိုက်ခိုက်သူမဖြစ်နိုင်ဘူးလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ယူဆပ်မေယာရီလီလို့ဆိုတဲ့ဒီတန်တရားရှိသူစီကနေ DNA စစ်ဆေးတွေ့ရှိချက်တွေအရသူဟာဘုံပေါက်ကွဲတဲ့နေရာကနေရရှိတဲ့ DNA နဲ့ကိုက်ညီမှုမရှိဘူးလို့ထိုင်းမျိုးသားရဲတပ်ဖွဲ့ရဲ့ပြောခွင့်အရပုဂ္ဂိုလ်ပရာဝတ်တဆွန်ဘူရီကတောက်ကြနေမှာပြောလိုက်ပါတယ်။ဒါပေမဲ့ဒီမီယာရီလီလို့ခေါ်တဲ့ဒီပုဂ္ဂိုလ်ဟာဘုံခွဲတိုက်ခိုက်မှုနဲ့တော့တေချာပေါက်ပါဝင်ပတ်သက်နေတယ်လို့ပြောပါတယ်။သူ့ရဲ့ DNA ကိုဘုံလုတ်တဲ့ပစ္စည်းတွေအများပြားမှာတွေ့ရှိခဲ့တယ်လို့မှတ်ချက်ပေးခဲ့ပါတယ
်ယူကရိန်းနိုင်ငံအရှိချမ်းကတဘုံနေခြေကုပ်ယူထားတဲ့ဒေသတွေကိုလှုပ်ပန့်ခွင့်နဲ့ပုံမပေးအပ်ဖို့ယူကရိန်းအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လိုက်တာနဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြခဲ့တာမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားပဋိပက္ခတွေဖြစ်ပွားခဲ့ပြီးလက်ပစ်ဘုံတစ်လုံးပောက်ကွဲခဲ့ရာကရရှိတဲ့ဒဏ်ရာတွေကြောင့်လုံခြုံရေးတပ်ဖွဲ့ဝင်3ဦးသေဆုံးသွားခဲ့ပါတယ်ဒီဖြစ်ရာကြောင့်လူပေါင်း140ကျော်ဆေးရုံတင်ထားရပြီးရဲအရာရှိတဦးဟာလည်းသတိမင်းမျောနေဆဲဖြစ်ပါတယ်
သတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုလှည့်ပေးပါစေဒီမနက်တော့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုအရင်ဆုံးတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲဟာစစ်တပ်ကနိုင်ငံရေးမှာကြီးစိုးထားတာကိုစမ်းသပ်မဲ့အဓိကကျတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအတွင်းအဓိကကျတဲ့ကိစ္စရပ်တွေမှာတိုးတက်မှုနှေးကွေးနေမှုအပေါ်စိတ်ပြက်နေကြတဲ့တက်ကြွလှုပ်ရှားသူတွေနဲ့ចောင်းသားတွေကဒီရေးပါတဲ့ရွေးကောက်ပွဲမတိုင်ခင်သူတို့ရဲ့ဆန္ဒသဘောထားတွေမဲပေးတဲ့အခါပါလာရေးအတွက်ဆန္ဒပြင်းပြနေကြပါတယ်ဒီအကြောင်းကို VOA သတင်းတော် Steve Sandford ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုကိုစောဝင်းလိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကကြောတော့နောက်ခံပေးထားတဲ့လက်ရှိအာဏာရပါတီနဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံပါတီအကြားအပြန့်ကြမဲ့ရွေးကောက်ပွဲအတွက်ရန်ကုန်မြို့ကနေဆန်းပြင်းနေကြပြီဖြစ်ပါတယ်2010ရွက်ကောက်ပွဲနောက်ပိုင်းတိုးတက်ပြောင်းလဲမှုတချို့ရှိခဲ့ပေမဲ့စစ်တပ်ကနိုင်ငံရေးကိုလဝကြီးအုပ်ထိန်းချုပ်ထားဆဲဖြစ်ပါတယ်။ပညာရေးဥပဒေပြင်ဆင်ရေးအတွက်ဆန္ဒပြတောင်းဆိုကြတဲ့ចောင်းသားတွေကိုအစိုးရကအကြမ်းဖက်ဖြိုခွင်းခဲ့တဲ့ကိစ္စကိုကိုရှဲအောင်အောင်လို့မဲဆန္ဒရှင်တွေကတော့မမေ့ကြသေးပါဘူး
။အရင်တော့ကစစ်အစိုးရအခုလည်းရတအစိုးရအနေနဲ့ပြောင်းပြီးတော့အုပ်ချုပ်တာတမတော်အစိုးရအနေနဲ့အုပ်ချုပ်တာအဲ့တော့ဒီမိုကရက်တစ်ဆိုင်ကနေပြီးတော့အပြောင်းလဲလို့ဖို့အတွက်ပြည်သူကနေပြီးတော့မဲပေးပြီးရွေးချယ်မယ်ဆိုလို့ရှိရင်ကောင်းမွန်တဲ့အနာဂတ်ဒီမိုကရေစီနိုင်ငံတော်ကိုထူထောင်နိုင်မယ်
။အသက်19နှစ်အရွယ်ចောင်းသားကိုထက်အောင်လိုင်ဟာပညာရေးဥပဒေပြင်ဆင်ရေးဆွဲရေးဆန္ဒပြပွဲမှာပါဝင်ခဲ့မှုကြောင့်ဖမ်းဆီးခံခဲ့ရသူဖြစ်ပြီးရွေးကောက်ပွဲမှာမဲမဲ့တမာမှုတွေရှိမှာကိုစိုးရိမ်ပူပန်နေပါတယ
်။ဟောရှိတာပေါ့ပါစနယ်ကတော့ဒါဟာဒီမိုကရက်ကြကြအလုံးဆောင်ရမယ့်အရာတစ်ခုဖြစ်တယ်။နောက်ရွေးကောက်ပွဲဆိုတာမှာကျွန်တော်တို့ဘယ်လိုမဲပေးရမလဲ။ကျွန်တော်တို့ရဲ့နိုင်ငံတော်စနစ်ကိုနိုင်ငံရေးစနစ်ကိုဘယ်လိုမျိုးပြောင်းလဲရမယ့်နေရာလဲဆိုတာကျွန်တော်အရင်ကတော့ပြောပါတယ်။ဒီမဲပေးရတာကကျွန်တော်တို့ရဲ့အားသာချက်တစ်ချက်လိုပဲမြင်တယ်။ဘာကျွန်တော်တို့ဆန္ဒအလေးစားထားပြီးအစိုးရအလေးစားထားပြီးလို့ထင်နေတော့ပဲ
။ DVV ဒီမိုကရက်တစ်မြန်မာအသံကထိုင်းနိုင်ငံမှာအခြေစိုက်တဲ့သတင်းတော့မတ်တူးလစ်ထွန်းကတော့ပထမဆုံးအကြိမ်မဲပေးကြမယ့်သူတွေကအရေးပါတဲ့အခမ်းအနားမှာရှိလိမ့်မယ်လို့ပြောပါတယ်။
For the first time voters, it is really important to know who gonna be the leader.
ပထမဆုံးချိန်မဲပေးကြမယ့်သူတွေအနေနဲ့ဘယ်သူကခေါင်းဆောင်မှုပေးနိုင်မလဲ။လူငယ်တွေအတွက်ဘယ်သူကအကောင်းဆုံးလုပ်ပေးနိုင်မလဲဆိုတာကိုရွေးချယ်နိုင်ဖို့အရေးကြီးပါတယ်
။ဒီရွေးကောက်ပွဲဟာကောင်းတဲ့ဘက်ကိုဦးတည်မယ်လို့အများစုကမျှော်လင့်ထားကြတဲ့အတွက်အားလုံးကမြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်နေကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝန်လိုက်ပြပြခဲ့တာဖြစ်ပါတယ်ရှင်စစ်တပ်ကနိုင်ငံရေးမှာကြီးစိုးထားတာကိုစမ်းသပ်မဲ့အဓိကကျတဲ့ရွေးကောက်ပွဲလို့သုံးသပ်နေချိန်မှာပဲဒီရွေးကောက်ပွဲမှာရှင်ပြိုင်ဖို့မဲ့အမည်စရင်တင်သွင်းထားသူတွေကဘယ်နှဦးပဲခံခဲ့ရပြီလဲဆိုတာကိုဆက်ပြီးတော့ကြည့်အောင်ပါရခိုင်ပြည်နယ်အခြေစိုက်ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်း18ဦးထဲက18ဦးကိုခရိုင်ရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်ပါတယ်ဒီလိုပယ်ချလိုက်တာဟာဥပဒေနဲ့ညီညွတ်မှုမရှိဘူးလို့ပါတီဥက္ကဋ္ဌဦးကျော်မင်းက VOA ကိုပြောပါရယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နိုင်ကပြောပြပါမယ်ရှင
်ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီအနေနဲ့ရခိုင်ပြည်နယ်တွင်း17နေရာရန်ကုန်တိုင်းဒေသကြီးတွင်း9နေရာစုစုပေါင်း18နေရာမှာဝင်ရောက်ရှင်ပြိုင်ဖို့လွှတ်တော်ကိုယ်စားလှယ်လောင်းအမည်စရင်ပေးသွင်းထားတာပါအဲ့ဒီထဲမှာရခိုင်ပြည်နယ်ကသူတို့ရှင်ပြိုင်မဲ့နေရာအလုံးနဲ့ရန်ကုန်တိုင်းဒေသကြီးတွင်း6နေရာကကိုယ်စားလှယ်လောင်းတွေကိုနိုင်ငံသားဖြစ်ဖို့အတွက်လိုအပ်ချက်တွေနဲ့ကိုက်ညီမှုမရှိဘူးလို့ခရိုင်ကော်မရှင်တွေကပယ်ချခဲ့တဲ့အကြောင်းမောင်းတော့ခရိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့ပါတီဥက္ကဋ္ဌဦးကျော်မင်းက VOA ကိုပြောပါရယ်
ပေရအကြောင်းပြချက်ကတော့ရှိရှိဝဝမရှိဘူးရွေးကောက်ပွဲဥပဒေနီးဥပဒေနဲ့ညညမမရှိတဲ့ချင်းပေးပါတယ်ဆိုတော့အကြောင်းပြချက်ပဲအန်ကယ်တိတားလေရွေးကောက်ပွဲဥပဒေမှာလာမပြိုင်နိုင်တဲ့လူအားလားယူတုတဲ့လူဖြစ်ရမယ်လူမွေးချင်ရခြင်းခါတဲ့လူဖြစ်ရမယ်တောင်ထက်ကလူဖြစ်ရမယ်မတရားစင်းနဲ့လက်ဆက်တွေလူဖြစ်ရမယ်စသည်ဖြင့်ပေါ့အန်ကယ်တော့ဒါတပါတကွန်းမှမမင်းစမှုသူတို့ပြောချင်တာအန်ကယ်ရဲ့မိဘများနိုင်ငံသားမဟုတ်ဘူးအမျိုးသားမပုံတင်ကံယူနေနိုင်ငံသားလို့သူတို့အစီအမံမပြုံးနိုင်ဘူးဆိုတဲ့စကားပြောနေတယ
်ဒီမိုကရေစီနဲ့လူခွင့်ရေးပါတီလွတ်တော်ကိုယ်စားလှယ်လောင်းအားလုံးမှာနိုင်ငံသားမပုံတင်တွေရှိနေတဲ့အတွက်လဲရွေးကောက်ပွဲမှာဥပဒေနဲ့အညီဝင်ရောက်ရှင်ပြိုင်တာဖြစ်တယ်လို့ဦးကျော်မင်းကဆိုပါတယ်ဒါကြောင့်အခုလိုခရိုင်ရွေးကောက်ပွဲကော်မရှင်တွေကပယ်ချတာဟာဥပဒေနဲ့မညီဘူးလို့သူကပြောပါတယ
်အမျိုးသားမပုံတင်အပြင်စီစီရဲ့ကပ္ပဆိုတော့ကို80ကုနေနောက်ပိုင်းပေါ်တဲ့ကိစ္စအဲ့တော့အဲ့ဒါကိုလည်းကျွန်တော်တို့ရခိုင်ပြည်မှာလားလူဒီကိုထုတ်ပေးတာမဟုတ်ဘူးအဲ့တော့မိဘများနိုင်ငံသားဖြစ်ကြောင်းဘာနိုင်ငံသားလက်မှတ်ပြအောင်လဲအဲ့ဒါလားလက်တွဲနောက်ဥပဒေနဲ့ညှို့ညွတ်မှုမရှိဘူးလို့ဘုရုကမြင်တယ်နောက်ပြီးတော့အမျိုးသားမှတ်ပုံတင်ရှိရင်နိုင်ငံသားပေါ့အဲ့ဒါရှိလို့လဲအမျိုးသားမှတ်ပုံတင်ရှိတဲ့လူတွေကိုရွေးကောက်ပွဲဝင်ခွင့်ပြုတယ်ကျွန်တော်လည်းအမျိုးသားမှတ်ပုံတင်ခိုင်းတဲ့လူပဲဥပဒေမှာခွန်ပြုလို့နိုင်ငံသားလက်မှတ်ဆိုလို့ကျွန်တော်တို့ရှောက်တာပါလက်တွေ့ကြမှာအဲ့ဒါနိုင်ငံသားလက်မှတ်မဟုတ်ဘူးဘိုးဘွားဘေဘင်ကထောက်တက်ပြရမယ်ဆိုတော့ကျွန်တော်ကသက်90ရှိပြီကျွန်တော်ဘေဘင်ကနေ50150ရှိတော့ပြီ150ရင်ကထောက်တက်ဘယ်ကနေရှာလို့ရမလဲ
ဦးကျော်မင်းကိုယ်တိုင်လည်းမောင်းတော့ခရိုင်ကော်မရှင်ရဲ့ပယ်ချမှုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်မှာမနေ့ကတွားရောက်ပြီးအယူခံဝင်ထားပါတယ်အဖြေကိုတော့စက်တင်ဘာလ9ရက်နေ့မှာသိရမယ်လို့ဦးကျော်မင်းကပြောပါတယ်။ရခိုင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်တဲ့အစ္စလမ်ဘာသာဝင်လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့မိဘတစ်ပါးဖြစ်စေနှစ်ပါးစလုံးဖြစ်စေနိုင်ငံသားမဖြစ်သေးတဲ့အချက်မှာညှိစွန်းနေတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်တွေကပယ်ချခဲ့တာပါ။စက်တင်ဘာလ10ရက်နေ့ကလည်းမောင်းတော်ခရိုင်ကနေဝင်ရောက်ရှင်ပြိုင်မဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းလေးဖြစ်လက်ရှိလွှတ်တော်ကိုယ်စားလှယ်ဥရွှေမောင်ရဲ့အယူခံကိုတီထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့ပါတယ်ဒီလိုပယ်ချခဲ့မှုကိုအာဆီယံအမတ်များအဖွဲ့ကလည်းဝေဖန်ရှုံချထားပါတယ်ဒါကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အတွင်းဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးဦးကျော်မင်းကိုမေးကြည့်တော့
ကျွန်တော်ရခိုင်ပြည်ဘက်မှာပဋိပက္ခဒီစီတာဟုတ်အဲ့တော့စီကံပေါင်းလုံးဖြစ်တော့ပဋိပက္ခလောက်ချင်တဲ့လူဒီစီကံရှိမယ်အဲ့တော့အားနေတဲ့လူကနည်းနည်းအခက်ခဲနေနိုင်ရင်ဆိုင်ရမ်းမြန်နေတာရှိပါတယ်။ဒီဟာရှိတဲ့လူက19နဲ့ပုံစံမျိုးရှင်းနိုင်ပါတယ
်။ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဥက္ကဋ္ဌဦးကျော်မင်းကိုယ်တိုင်လည်းအရင်1990ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးလွှတ်တော်ကိုယ်စားလှယ်တပ်ဦးအဖြစ်ရွေးကောက်တင်မြောက်ခံခဲ့ရပါတယ်။ဒါပေမဲ့အရင်နောက်ဖအစ်စိုးရကသူနဲ့သူ့မိသားစုဝင်တွေကိုပါဖမ်းဆီးပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ရှင့်။
မင်းကျင်းနိုင်ပြပြခဲ့တာဖြစ်ပါရဲ့ရှင်အခုလိုရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတချို့အပယ်ခံရတာပြင်ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအနေနဲ့လဲမဲဆွယ်စည်းရုံးရမှာအကန့်အသတ်တွေကြုံနေရတာပါမဲဆွယ်စည်းရုံးမှုနဲ့စုဝေးဟောပြောမှုတွေမှာရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းကမ်းချက်တွေကနိုင်ငံရေးပါတီတွေအတွက်အခက်အခဲတွေဖြစ်နေစေတယ်လို့နိုင်ငံရေးပါတီတွေကပြောဆိုပါတယ်ဒါပြင်နိုင်ငံရေးပါတီတွေအနေနဲ့စုဝေးဟောပြောမဲဆွယ်တာမှာထုတ်ပြန်ထားတဲ့ညွှန်ကြားချက်အမှတ်1မြင်းဆောင်2014သို့မဟုတ်နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများလိုက်နာရမယ့်စည်းကမ်းတွေကိုလိုက်နာချဖို့ကိုလည်းရွေးကောက်ပွဲကော်မရှင်ကကြာတာတွေနေ့ကထပ်မံသတိပေးခဲ့ပါတယ်။အပြည့်စုံကို VOA သတင်းတောင်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ရွေးကောက်ပွဲကော်မရှင်ရဲ့သတိပေးချက်ပေါ်နိုင်ငံရေးပါတီတွေကတော့မဲဆွယ်စည်းရုံးမှုတွေမှာအချိန်နေရာကန့်သတ်မှုတွေရှိနေပြီးအခက်အခဲတွေရှိနေတယ်လို့အခုလိုပြောဆိုလိုက်တာပါ။ရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကမဲဆွယ်စည်းရုံးမှုမှာနိုင်ငံရေးပါတီတွေအနေနဲ့ကြုံတွေ့နေရတဲ့အခက်အခဲကိုသူကခုလိုပြောပြပါတယ
်ဒီလားတွေကမိုးမပြတ်သေးဘူးဗျမိုးမပြတ်သေးလို့ကျေးလက်ဒေသတွေမှာလည်းတချို့နေရာမှာ flat ဖြစ်တာပေါ့နော်နေရာခက်ခဲလေးပဲပေါ့အဲ့ဒီမှာဘာသာရေးကိုနော်ဒီနိုင်ငံရေးမှာအသုံးမပြုရဘူးဒီမှာအစိုးရရဲ့နော်ဒီဆောက်ဦးတွေနော်ဒီ public area တွေကိုရှောင်ရမယ်သုံးကျင်သက်ဆိုင်ရာအာဏာမှာရခွင့်ပြုချက်ယူရမယ်ဆိုတဲ့အခါမှာကျွန်တော်တို့ကနေရာတွေကခက်တက်တာတွေဖြစ်လာတာပေါ့ရုပ်ရှင်ပုံချင်အောင်ပြရရလေရုပ်ကပ်ပွဲကော်မရှင်အနာကတ်ကတည်းကပြင်တာဟုတ်တမလို့နဲ့ချစ်ဆက်ထားတဲ့အစိုးရရဲ့လက်ရှိအရှုံးပုံရနေရကလည်းရှိရခါမှာတမလို့သားတည်မိသားစုပေါ်မှာရုံမုံဘုံလူရင်းပါတီရဲ့ရုံမုံရှိမှလို့ကျွန်တော်ဆိုနေပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဗဟိုအလုံးမှုကြောင့်ဦးထွန်းထွန်းဟိန်ကလည်းမဲဆွယ်စည်းရုံးမှုမှာရှိနေတဲ့ကန့်သက်ချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗ
ျ။ဒီရွေးကောက်ပွဲလွတ်တော်ကိုယ်စားလောင်းကြီးကြီးကပြီး15ရက်အတွင်းမှာအတူရဲ့မဲဆန္ဒနယ်ထဲမှာသူကဒီဆောင်ရမယ့်ကိစ္စတွေကိုအစီအစဉ်ဆွဲပြီးတစ်ခါတင်ရမယ်ဆိုတဲ့ကိစ္စမျိုးပေါ့နော်။အဲအဲ့ဒါတွေကဒါတော်တော်ခက်တဲ့ကိစ္စပဲလေ
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်တင့်မြင့်ဆောင်2014ဟာမဲဆွယ်စည်းရုံးမှုများပြုလုပ်ဖို့အတွက်မဲဆွယ်စည်းရုံးခွင့်ကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကိုတင်ပြရမယ်သဘောမျိုးပါဝင်နေတဲ့အတွက်နိုင်ငံရေးပါတီအများစုကဒီညွှန်ကြားချက်ထုတ်ပြန်စဉ်ကပင်ထောက်ပြဝေဖန်မှုတွေရှိခဲ့ပါတယ်။မနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်မှာလည်းမဲဆွယ်စည်းရုံးနာမှာဥပဒေနဲ့အညီလွတ်လပ်၍တရားမျှတမှုရှိစေရန်2014ဇူလိုင်လအတွင်းကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်တင့်မြင့်ဆောင်2014အပါအဝင်နိုင်ငံရေးပါတီများအားလုံးသဘောတူပြီးပြီးခဲ့တဲ့ဇူလိုင်လအတွင်းကထုတ်ပြန်ထားခဲ့တဲ့နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများကျင့်ဝတ်ကိုလိုက်နာကြဖို့ရွေးကောက်ပွဲကော်မရှင်ကထပ်မံတတိပေးထားပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်းလှုပ်ဆောင်ကြဖို့ပြောဆိုထားပါတယ
်။အစီတရားနဲ့ကျင့်ဝတ်နဲ့နော်တို့ဒါတွေလုပ်ကြတို့ဒါတွေမလုပ်ကြတို့ဒီလိုပြောမှာတို့ဒီလိုမပြောကြအောင်ခဲကျင့်ဝတ်နဲ့ခဲလုပ်ကြဆိုတော့ဒီကျင့်ဝတ်ကလည်းခဲချင်းဆွဲနော်ခဲချင်းဆွဲပြီးခဲချင်းသဘောတူညီညွတ်ကျောင်းကျင့်ချင်းချင်းပြန်လာလေးစားတို့ပါကျွန်တော်တို့စောင့်ကြည့်နေမယ်ဒီလောက်ပဲကျွန်တော်ပြောလိုက်ပါနော်အဲ့ဒါကျွန်တော်ဘက်ကတော့ဒီနှစ်တော့စနေပဲဖြည့်ဆုံးပြီ
ရခိုင်အမျိုးသားပါတီကထောက်ထားအီးမောင်ကနိုင်ငံရေးပါတီတွေအနေနဲ့ဆွေးနွေးစည်းရုံးမှုမှာပုတ်ခတ်တာမဟုတ်ပေမဲ့အကြောင်းအရာတစ်ခုအပေါ်ဆွေးနွေးတာတွေရှိနိုင်ကြောင်းဒီအပေါ်မှာတိုက်ခိုက်မှုလို့မတုံ့တပဲနားလည်ပေးဖို့လိုအပ်ကြောင်းသူကခုလိုပြောပါတယ်
တပ်ပလုတာတွေမိသားစုတွေရဲ့နေဖို့သက်ဆိုင်ရာတိုင်းဒေသပါတီတွေကလည်းစည်းရုံးမှာပေါ့ဗျာကိုယ်တိုင်တောင်ရှိကြတာကိုအဲ့လိုစည်းရုံးခြင်းကိုတပ်မလို့ဖြုတ်ခွေးတွေတော့တပ်ပါမှာလားဒါမျိုးမျိုးသားနိုင်ငံရေးဦးဆောင်တဲ့တပ်မလို့ဆက်လုပ်ပါလားကြားနေပါလေဆိုရင်လည်းမဖြစ်တော့မျိုးသားနိုင်ငံရေးကိုဦးဆောင်ပါလေဆိုရင်လည်းမဖြစ်တော့ဦးဆောင်နေကြောင်းကိုတက်တည်ပြဖို့လိုပြီးအဲ့တော့အဲ့ဒီအလေးကိုပြောတာကတပ်မလို့ကိုပုတ်ခတ်တယ်လို့ပြောမှလားတပ်မလို့ကအမိအဖဆိုတာမျိုးနဲ့တွားနေတာကိုသူမနော်ကိုပါတီရဲ့နော်လာဒီမှာကျေးဇူးချက်ကိုတင်ပြတဲ့ခါမှာလေခစ်တွေကတော့ဖြတ်တန်းလာတာပေါ့ဗျာအဲ့ဒီခစ်တွေကဘလို့တင်ခန်းစာယူပြီးမှဘလို့တိဆောက်နေဆိုတာမျိုးကတော့ပြောရမှာပေါ့
လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာစူဝေးဟော့ပြောခြင်းနဲ့မဲဆွယ်စည်းရုံးခြင်းတို့ကိုလာမယ့်စက်တင်ဘာ၈ရက်ကနေနိုဝင်ဘာ၆ရက်နေ့ထိလှုပ်ဆောင်သွားရမှာပါဒါပေမဲ့ခုချိန်ထိအချောသက်ရွေးကောက်ပွဲဝင်ရမယ့်ကိုယ်စားလှယ်လောင်းစည်းရုံးကိုရွေးကောက်ပွဲကော်မရှင်ဘက်ကမထုတ်ပြန်နိုင်သေးပါဘူးရှောက်ထားသူ6000ကျော်တဲ့က80ကျော်ပယ်ခံရတယ်လို့ပဲရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဝင်ရောက်ရှင်ပြိုင်ရမယ့်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စည်းရုံးကိုတော့ဒီနေ့ထက်တိကြေညာထားခြင်းမရှိသေးပါဘူး
ရရှိမြခင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စင်းတင်သွင်းထားကြတဲ့ကုစလေ6000ကျော်တွေကနေပြီးတော့80ကျော်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ဖျက်ခဲ့ပါတယ်။ကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်ဆဲဥပဒေတွေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ညှိစွန်းလာကြောင်းလို့ဆိုပါတယ်။ဒီအတွက်ဒီကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်ဆဲဥပဒေနဲ့ဒီပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ကိုင်တွယ်မှုတွေကိုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုပြောလို့ရာကိုဆွေးနွေးလို့ရာကိုမွေးမြန်းလို့ရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ချိန်မီဆက်သွယ်လာကြဖို့ထမှန်တိုက်တွန်းပါရစေရှင်အခုဆက်ပြီးတော့မလေးရှားရေပိုင်နဲ့အတွင်းနှိမ့်မြုပ်ခဲ့တဲ့တရားမဝင်ရွှေ့ပြောင်းသူတွေရဲ့ဆက်လီနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုပြောပြပါအောင်မယ
်တရားမဝင်အိမ်ကြီးချင်းရွှေ့ပြောင်းချစ်ချနေထိုင်သူဒါဇင်ပေါင်းများစွာကိုမနိုင်မနှင်းတင်ဆောင်လာတယ်လို့ယူဆရတဲ့ဆက်လီဒဇင်ဟာမလေးရှားကမ်းရိုးတန်းမှာတိမ်းမောက်ပြီးနှိမ့်မြုပ်ခဲ့တာကြောင့်အသက်မသေရှင်ကျန်သူတွေကိုကယ်တင်နိုင်မှုရှာဖွေရေးလုပ်ငန်းတွေကိုမလေးရှားအာဏာပိုင်တွေကတောက်ကြနေမှာအချိန်မြင့်လှုပ်ဆောင်ခဲ့ကြပါတယ်လုံးလုံးဆယ်မှာအနည်းဆုံးလူ18ဦးသေဆုံးခဲ့ပြီလဲဖြစ်ပါတယ်လူ80လောက်လိုက်ပါလာတယ်လို့ရေဒတ်တာဝန်ရှိသူတွေခန့်မှန်းထားတဲ့ဒီဆက်လေးဟာမလေးရှားနိုင်ငံအနောက်ပိုင်းဆာလန်ဂေါပြည်နယ်ဆာဘက်ဘာနန်ကနေအိန္ဒိချင်းအင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းကိုဦးတီမောင်းနှင်နေစဉ်မတော်တဆမှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်ဆက်လေးမောင်းချိန်မှာပါသွားတဲ့အသက်မသေရှင်ကျန်သူတွေရဲ့ပြောဆိုမှုတွေအရခီးတွေတွေဟာအင်ဒိုနီးရှားနိုင်ငံသားတွေဖြစ်နိုင်တယ်လို့အာဏာပိုင်တွေကယုံကြည်နေကြတယ်လို့လဲမလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီ တာဝန်ရှိသူတဦးဖြစ်တဲ့မိုဟာမက်အလီယက်ဟမ်ဒန်ကပြောဆိုခဲ့ပါတယ်ဒီနေ့နောက်ဆုံးချိန်ထိအသက်ရှင်လျက်တဦးနဲ့အလောင်း၃လောင်းရရှိထားပါတယ်ဒါပါရောဆိုရင်စုစုပေါင်းအသက်ရှင်တဲ့လူအယောက်20နဲ့သေဆုံးသူ18လောင်းရှိသွားပြီလို့ဟမ်ဒန်ကမလေးရှားဘာသာနဲ့သတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံတဝန်းကဆောက်လုပ်ရေးလုပ်ငန်းတွေ၊စီအုံးချံတွေ၊စက်ရုံတွေနဲ့အိမ်နွင်းလုပ်ငန်းတွေမှာအင်ဒိုနီးရှားရွှေပြောင်းအလုပ်သမားထောင်ပေါင်းများစွာအလုပ်လုပ်ကင်နေကြပြီးတော့ဒီထဲမှာတချို့ကတရားဝင်အလုပ်လုပ်ခွင့်အထောက်အထားတွေမရှိကြပါဘူး။အတိမပြုတ်နိုင်သေးတဲ့နောက်ဆုံးသတင်းတွေအရဆိုရင်တော့ကယ်ဆယ်ရေးသင်္ဘောပေါ်မှာအမျိုးသမီး6ယောက်နဲ့အမျိုးသား1ယောက်စုစုပေါင်း9ယောက်ရှိနေပါတယ်။ဒါကြောင့်အတိမပြုတ်နိုင်သေးတဲ့တိတ်ဆုံးသူစုစုပေါင်း24ဦးနဲ့အသက်ရှင်သူအယောက်20ရှိသွားပြီဖြစ်တယ်လို့မစ္စတာဟမ်ဒန်ကပြောဆိုခဲ့တာပါအသက်မသေရှင်ကျန်သူတွေကိုရှာဖွေဖို့အတွက်ရဟတ်ယင်သင်္ဘောတွေနဲ့ဆက်လေတွေနဲ့ညာလုံးပေါက်ရှာဖွေမှုတွေကိုဆက်လုပ်နေတာပါအင်ဒိုနီးရှားရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီကလည်းလိုအပ်ရင်မလေးရှားကိုအကူအညီပေးဖို့အသင့်ရှိနေတယ်လို့ပြောကြားခဲ့ပါတယ်တစ်ချိန်တည်းမှာပဲရွှေပြောင်းအလုပ်သမားတွေအနေနဲ့ကိုယ်နိုင်ငံကိုဘေးအန္တရာယ်ကင်းကင်းနဲ့ပြန်နိုင်ကြဖို့အတွက်ကိုလည်းတရားမဝင်နေထိုင်နေကြသူတွေကိုလွန်ငင်းချမ်းသာခွင့်ပေးမယ်လို့မလေးရှားအစိုးရကကြေညာခဲ့တာပါလွန်ငင်းချမ်းသာခွင့်ကိုခံစားလူသူတွေအနေနဲ့သက်ဆိုင်ရာတန်ရုံးတွေကိုဆက်သွယ်ကြဖို့ကိုလည်းမလေးရှားဒုဝန်ကြီးချုပ်ကပြောခဲ့ပါတယ
် Maka keputusan yang dilakukan oleh kerajaan Malaysia melalui Kementerian Dalam Negeri
ဒီဆောင်ပြတ်ချက်ကိုပြည်ထောင်စုဝန်ကြီးဌာနကတဆင့်မလေးရှားအစိုးရကချမှတ်ခဲ့တာဖြစ်ပြီးတော့နေရရင်ပြန်ကျင်သူရွှေပြောင်းအလုပ်သမားတွေအနေနဲ့တန်ယုံတွေကိုဆက်သွယ်အကြောင်းကြားနိုင်ဖို့သက်ဆိုင်ရာတန်ယုံတွေနဲ့အတူလူဝင်မှုကြီးကြပ်ရေးဌာနကလက်တွဲလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းမလေးရှားဒုဝန်ကြီးချုပ်ဇာဟစ်ဟာမီဒီကမလေးရှားဘာသာနဲ့ပြောဆိုခဲ့တာပါဒါပေမဲ့လို့လည်းမလေးရှားနိုင်ငံတဲကိုတရားမဝင်ရွှေပြောင်းလို့သမားတွေလွယ်လွယ်ကူကူနဲ့ဝင်ထွက်သွားလာနိုင်တဲ့လျှို့ဝှက်လမ်းကြောင်းတွေအများကြီးရှိတယ်လို့ဒေသခံတဦးဖြစ်တဲ့ Rosalie Moore Saruman ကပြောပါတယ
် Saya sebagai penduduk di berhampiran dengan kawasan ni lah saya berpendapat
ဒီနီနာတဝိုင်းမှာနေတဲ့သူတယောက်အနေနဲ့ပြောမယ်ဆိုရင် Pirak Silango Neset စံကိုင်းဘာနန်ကံယူရန်တရှောင်းမှာလျှို့ဝှက်လမ်းကြောင်းတွေအများကြီးရှိနေတယ်လို့သူယုံကြည်တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့ပြင်ပကိုသွားလာနိုင်ဖို့အတွက်ရွှေပြောင်းလုံသမားတွေအတွက်လွယ်ကူစေမဲ့ passport အစား SPLP လို့ခေါ်တဲ့ခီးသွွားလက်မှတ်ဒါမှမဟုတ်တခြားစာခီးသွွားလက်မှတ်မျိုးကိုထုတ်ပေးသင့်တယ်လို့သူမြင်တဲ့အကြောင်းလဲနောက်ထပ်ဒေသခံတဦးကပြောပါတယ်
။ harus menyenangkan kepada rakyatnya
SPLP လို့ခီးသွွားလက်မှတ်မျိုးတချောင်းစာခွင့်ပြုချက်မျိုးပေးလိုက်ရင်ဒီလူတွေမလေးရှားကနေလွယ်လွယ်ကူကူထွက်သွားနိုင်ပါတယ်လို့မိုရန်လီကမလေးရှားဘာသာနဲ့ပြောသွားခဲ့တာပါလူမောင်ကိုကူးတဲ့အဖွဲ့တွေအပေါ်ထိုင်းဆိုရကမေလာထဲမှာနှိမ်နှင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားမလေးရှားမြန်မာနဲ့ထိုင်းနိုင်ငံတို့မှာလူပေါင်း4000ကျော်ရောက်လာတဲ့အထိအရှိတောင်အာရှဒေသမှာရွှေပြောင်းအခြေချမှုပြဿနာနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေဟာနောက်တလကျော်လောက်ကြာမုတ်တုံရာသီကုန်ဆုံးတဲ့အခါကျရင်အရှိတောင်အာရှနိုင်ငံတွေစီကိုလှေတွေနဲ့သွားရောက်တာအကြီးအကျယ်ပေါ်ပေါက်လာနိုင်တယ်လို့လည်းကုလသမဂ္ဂကအခန့်မှန်းထားပါတယ်
ဒီရီမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
စနေနေ့မနက်ခင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်မှာဒုတိယပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ5ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32လိုင်းနိုမီတာ40နဲ့လိုင်းနိုမီတာ50ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian အသုံးနှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်။ဒါပြင်အခမဲ့နာရေးကူညီမှုအသင်းကိုထူထောင်ခဲ့သူရာမွန်မက်ဆေဆေးဆုရှင်ရုပ်ရှင်မင်းသားဦးကျော်သူရဲ့ပါရမီဖြစ်ပေဒေါ်ရွှေစည်းကွက်က
ဦးကျော်သူဟာအရန်ကိုနာမည်ကြီးနေတဲ့ရုပ်ရှင်သရုပ်ထောင်ပွားပေါ့နော်အဲ့ဒီအချိန်မှာကျွန်မအနေနဲ့ဆိုကျွန်မရုပ်ရှင်ကိုဝါသနာမပါအောင
်မင်းမြန်ငန်အပြည့်စုံကိုမကြခင်တင်ဆက်ပေးမဲ့မျိုးသမီးကဏ္ဍမှာနားဆင်ရပါမယ်ရှင်ဒီနောက်မှာတော့သိပ္ပံနဲ့ဤပညာစီစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးကိုကျော်ကျော်သိန်းကတင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအကျင့်ပြချဆောင်မှုတန်တရားကိုချိုးဖျက်ခြင်းလို့ဆိုရမယ် Breaking Myanmar's Election Corruption Cycle ဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်မတဲ့ပုဂ္ဂိုလ်စက်တင်ဘာလ4ရက်နေ့ဆွဲနဲ့ economywatch.com မှာဖော်ပြထားပါတယ်ဆယ်စုနှစ်ပေါင်းများစွာအများအပြားလူလူရှုထားတဲ့ပြဿနာတွေနဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲဆိုင်ရာအကျင့်ပြချဆောင်မှုတွေနဲ့မတမာမှုဆိုင်ရာရှေ့လျားတဲ့သမိုင်းကြောင်းတွေရှိထားပါတယ်လို့ဆောင်းမရှင်ကအစချီထားပါတယ်ရွေးကောက်ပွဲဆိုင်ရာအကျင့်ပြချဆောင်မှုဟာမြန်မာအစိုးရဆက်ဆက်နဲ့အုပ်ချုပ်ရေးရဲ့ပြည်တွင်းမှာတရားဝင်မှုနဲ့လုံခြုံရေးအာဏာကိုချိန်ချောင်းနေတယ်လို့ဆောင်းမရှင်ကရေးပါတယ်ဒါကြောင့်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကနေအနှုတ်လက္ခဏာဆောင်ရလဒ်တွေပေါ်ထွက်လာတာမျိုးမဖြစ်စေဖို့အတွက်အကျင့်ပြချဆောင်မှုကိုထိန်းကိုက်ကင်တွယ်ရေးအာဏာပိုင်တွေအနေနဲ့ဖြစ်နိုင်သမျှအမြန်ဆုံးလှုပ်ဆောင်တဲ့နယ်လို့ဆောင်းမရှင်ကအကြံပေးထားပါတယ်။မြန်မာနိုင်ငံကရွေးကောက်ပွဲတွေဟာရွေးကောက်ခံရသူတွေရဲ့ရည်ချင်းတိုးတက်ဖို့အာရုံစိုက်တဲ့အစားငွေရှာတဲ့လုပ်ငန်းဖြစ်နေတယ်လို့ဆောင်းမရှင်ကဝေဖန်ပါတယ်။ပြဿနာကတော့ခရိုနီတထေးကြီးတွေဘဝကနေနိုင်ငံရေးသမားအဖြစ်အသွင်ကူးပြောင်းကြသူတွေဟာငွေကြေးအထောက်အပံ့အကူအညီတွေနဲ့အာဏာရလာနေကြတာပဲဖြစ်တယ်လို့ဆောင်းမရှင်ကထောက်ပြပါတယ်။ရွေးကောက်ပွဲဆိုင်ရာအကျင့်ပြချဆမှုနဲ့မတမာမှုတွေကိုကင်တွယ်ဖြေရှင်းတဲ့နည်းလမ်းများပြရှိပြီးအဲ့ဒီမတမာမှုတွေကိုထိထိရောက်ရောက်ကင်တွယ်လှုပ်ဆောင်ဖို့မြမအာဏာပိုင်တွေအနေနဲ့အဲ့ဒီနည်းလမ်းတွေကိုအသုံးပြုသင့်ပါတယ်လို့ဆောင်းမရှင်ကအကြံပေးထားပါတယ်။မြမနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့စိတ်ရှည်တီးခံမှုဒီလောက်ဆိုတော်သင့်ပြီလို့ဆိုရမယ့်ခေါင်းစဉ်နဲ့အက်ဒီတာအာဘော်တပုတ်ကတော့စက်တင်ဘာလ3ရက်နေ့စွဲနဲ့ latimes.com website မှာဖော်ပြထားပါတယ်။မြမနိုင်ငံနဲ့အပြည့်အဝတန်တမန်ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုက2012ခုနှစ်မှာပြန်ထူထောင်ချိန်တုန်းကမြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းမှာဖြည်းဖြည်းနဲ့မှန်မှန်ရှောက်သွားလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကအကောင်းမြင်ခဲ့ကြောင်းအဒီတာအာဘော်ကိုအစချီထားပါတယ်။ဒါပေမဲ့3နှစ်ကြာခဲ့ပြီးချိန်တမရအိုဘားမာ2ချိန်လာပြီးသွားချိန်မှာမြန်မာနိုင်ငံရဲ့ထိုးတက်မှုဟာတုံ့ဆိုင်သွားခဲ့ပါပြီတဲ့။နိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုဆက်ပြီးဖိနှိပ်နေစေနိုင်ငံရေးလှုပ်ရှားသူတွေနဲ့တရင်တော့တွေကိုဖမ်းဆီးတာတွေအရှိန်မြင့်လောက်ခဲ့တယ်လို့အခြေခံဥပဒေပြင်ဆင်ရေးဆွဲဖို့ကြိုးပမ်းတာကိုလည်းတားဆီးခဲ့တယ်လို့အာဘော်ကထောက်ပြပါဗျ။အများစုကနီကဲဆောင်ကြည့်နေတဲ့အကြီးမားဆုံးရွေးကောက်ပွဲတွေကျင်းပဖို့တိတ်မလို့တော့တာနဲ့အမျှကိုယ်စားလှယ်လောင်းတွေအနေနဲ့နိုင်ငံပိုင်မီဒီယာတွေကနေစစ်တပ်ကိုမူဝေဖန်ရဘူးလို့ပိတ်ပင်ကန့်သတ်ခဲ့တယ်လို့ရေးထားပါဗျ။မြန်မာနိုင်ငံဟာအိန္ဒိယနဲ့တရုတ်ကြားမှာတည်ရှိပြီးတရုတ်၊မြောက်ကိုရီးယားတို့နဲ့ရှေ့လျားတဲ့ဆက်ဆံရေးသမိုင်းကြောင်းရှိထားတာကြောင့်အမေရိကန်တွေမဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ဖော်ပြပါတယ်။အဲဒီလိုအခြေအနေရှိပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ပိုပြီးခိုင်မာတဲ့ရည်တည်ချက်ယူရမယ်လို့အကြံပေးပါတယ်။စီးပွားရေးတန်ခတ်ရည်ယူမှုတွေကိုအချိန်မရွေးပြန်ချမှတ်နိုင်နေဆိုတာအခုမြန်မာနိုင်ငံမှာရောက်နေတဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်အနေနဲ့မြန်မာအစိုးရတာဝန်ရှိသူတွေကိုတတိပေးခြင်းအပြင်စတင်တင်တယ်လို့ LA Times ရဲ့ Editor အပေါ်မှာဖော်ပြထားပါတယ်ခင်ဗျာ။
ဒါကတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကိုကျော်ကျော်သိန်းကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါမကြခင်မှာမျိုးသမီးကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Indian အသုံးနှုန်းတွေကိုဒေါ်လာလာတန်းကတင်ဆက်ပေးထားပါတယ်ရှင်
မိနစ်တွေတင်ပြပေးမယ် idiom အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A H O O T S cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါတယ်ပြင်သစ်လို cahoot ကတော့အင်္ဂလိပ်လေးလို့လုံးကောက်ထေးပေးရပါတယ် INN ကအထဲမှာဆိုတော့အင်္ဂလိပ်လေးထဲမှာပေါ့ရှင်တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားစင်ကြည့်ကြရအောင်
The police and the drug dealers here work in cahoots, and they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေဖောက်ကားသူတွေဟာတကြိတ်တည်းတညာနဲ့ပဲမူရစေရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝေနေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The police and the drug dealers here work in cahoots, and they make a lot of money out of the drug trade.
The jete tanyane suyin idiom atong ya belu pyo mle.
In cahoots with.
Lo pyo lu ya ba de. Era ga do di ni mne twe tin pya ke de idiom atong me phit ba de.
နခင်းနိုင်တင်ဆက်ပေးနေကြအမေရိကန်အီရီယန်သုံးနှုန်းတွေကိုဒေါ်လာလတန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်မြို့သမီးကဏ္ဍမှာတော့အာရှနိုဘယ်ဆုလို့တင်စားကြတဲ့ရာမွန်မဆေဆေးဆုကိုဒီနှစ်အတွက်ဆုချီးမြှင့်ခံရသူ၅ဦးနဲ့မြန်မာနိုင်ငံကအခမဲ့နာရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းပါဝင်ခဲ့ပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကကျင်းပခဲ့တဲ့ဆုပေးပွဲအခမ်းအနားမှာသူ့ရဲ့ဇနီးဖြစ်သူကိုလည်းကျေးဇူးတင်ထိုက်သူတွေစာရင်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ်နာရေးကိစ္စတွေဖြစ်တဲ့အခါမှာကြံ့ရည်သူမိသားစုအခက်ခဲတွေငြိမ်းရဖို့အတွက်တအားသမျှကူညီပေးနေတဲ့နာရေးကူညီမှုအသင်းကို2001ခုနှစ်ကစပြီးတော့အကယ်ဒမီနှစ်ထပ်ကွန်းရုပ်ရှင်သရုပ်ဆောင်ဦးကျော်သူနဲ့ရွှေစည်းကဲလို့လူသိများတဲ့စနီဒေါ်မြင့်မြင့်ခင်ဖေတို့ကမတီးခဲ့ကြတာဖြစ်ပါတယ်ပါရမီဖြည့်ဘက်တယောက်အနေနဲ့ဆောင်ရွက်ခဲ့တဲ့ဒီနာရေးကူညီမှုလုပ်ငန်းတွေအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ဒေါ်လလတန်ကအခုထုတ်လွှင့်ပေးမယ်မြို့သမီးကဏ္ဍမှာတင်ဆက်ထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my
မဲဆိုင်ဆိုင်စုဒီအပေါ်ပေါ်လေနောက်ဒီကြောက်ရောက်ချင်းမြင်ပေးတဲ့အဲဆက်လက်ပိုင်းတရားကြီးကိုချီးကျူးတင်တယ်မြန်မာလူမျိုးတိုင်းသားပေါင်းစုံတို့လည်းချီးကျူးတင်တယ်နောက်ကျွန်တော်အဖေမိကျွန်တော်ရဲ့ချင်းကြီးနောက်ကျွန်တော်ရဲ့သားသမီးတွေနားလည်းကိုပြေးတဲ့အတွက်ချီးကျူးတင်တယ်အဲနောက်တစ်ခုကတော့ကျွန်တော်ဒီလူမျိုးရေးအလုပ်တွေကိုလုပ်ဖို့တွန်းအားပေးခဲ့တဲ့ဟိုမြန်မာနိုင်ငံရဲ့ဆက်အစိုးရကိုလည်းချီးကျူးတင်တယ်ဆိုပြီးကျွန်တော်ပြောခဲ့ပါ
နထောက်စင်ကရမွန်မက်ဆိုက်ဆိုက်စုကိုအခုလ30ရက်နေ့ကဖိလစ်ပိုင်နိုင်ငံမင်ဒလန်မြို့မှာလက်ခံပြီးအခမဲ့နိုင်ကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူကသူ့ဘဝမှာကျေးဇူးတင်ထိုက်တဲ့ပုံကိုယ်တွေနဲ့ပတ်သက်လို့အခုလို VOA ကပြောပြခဲ့ရမှာသူ့ဇနီးဖြစ်သူမင်းမြင့်ခင်ဖေခေါ်ရွှေစည်းကွက်ကိုလည်းထည့်သွင်းပြောကြားသွားခဲ့တာဖြစ်ပါတယ်။လှိုင်ဒေသကောလိပ်ကျောင်းတက်စင်ကဖူးစာဆုံးခဲ့ကြပြီး1988ခုနှစ်မှာသူနဲ့အိမ်တောင်ကျခဲ့တဲ့ဇနီးဖြစ်သူအနေနဲ့ခင်မွန်းတဲ့ရဲ့ပရဟိတလုပ်ငန်းတွေမှာဘယ်လိုပါရမီဖြည့်ဖို့လှူဆောင်ခဲ့ပါသလဲ
။ဆရာကျောင်းခံလာတော့ကျမမန္တလေးမှာပြမစိုးနိုင်ကူညီမှုသင်ဆက်ရှိပါတယ်။အဲ့မှာကျမအတော်ကနိုင်ကတူပါ။အဲ့ကလေးကသူတို့ကကျမတို့နဲ့နှစ်နှစ်ခွဲလောက်ဆော်တယ်။အဲ့ကလေးကကျမစိတ်ဝင်စားတယ်။အဲ့မှာနောက်တော့သူတို့ကလူထုတော်မှာဥစီတာပေါ့နော
်။
ဆိုတော့ဒီဘက်ကဘာဘာဥတုခါတို့ကလည်းလှုပ်တော့မယ်ဆိုတော့အတော်ကလည်းဒီရန်ကုန်မှာဘာဘာဥတုခါတို့ရှာဥအောင်တဲ့လောက်ကြလိမ့်မယ်။စိတ်ဝင်စားရင်တော့ join ပါလားလို့ပြောတော့အစ်ကျမမတို့ရဲ့ anniversary တခုမှအလုံးစုံတော့ထည့်ရင်းနဲ့ကျမတို့လည်းများများဆုံးဝပါခဲ့တာ
။ဆရာဥတုခွန်နေပေါ့နော်ခုလိုမျိုးခမဲ့နိုင်ကိုကြီးတင်းဖြစ်ဖို့ပေါ့နော်ဘလို့ကျောင်းဖန်လာခဲ့ပါလေရှင်
။ကျမတို့နိုင်ငံမှာအရန်ရှင်းရပါလိမ့်ဒီမှာနေရတဲ့သေးလေးချက်ဆိုပြီးတော့သူကပြောကြတယ်လေ။တကယ်ကြရတော့အတူပါစီက9,300လောက်ပေါ့နော်။တခြားနိုင်ငံတွေနဲ့ဆိုင်တော့မများပါဘူး။ဒါပေမဲ့ကျမတို့လူမျိုးတွေကဒီရက်မှာ1,000လောက်ဝင်တဲ့လူမျိုးတွေအများကြီးဖြစ်နေတော့ အဲ့လိုလူတွေအတွက်ကျတော့အရန်နိုင်ရှိကထောင်းတယ်အဲ့မှာဘာမှဥဒုက္ခလည်းသူကိုယ်တိုင်ကဆေးရုံမှာတက်နေတော့ဘီနာကရင်မှာမဲအိုကြီးတယောက်နေမကောင်းဘူးသားသမီးတွေအရန်ပြူဆိုင်တယ်ဒါပေမဲ့ဆေးရုံကမရတော့ဘူးဒီအမေအိုကြီးအမေကြီးကိုပြန်ခေါ်သွားတော့လို့ပြောလိုက်တဲ့အချိန်မှာသူကခဏလေးတက်ခီသွားငါအိုးမလို့လို့ပါလို့နဲ့ထွက်သွားပြီးလုံးဝပြန်မလာတော့အမမကတော့သူတို့ကအဲ့နိုင်ရှိရိတ်ကိုသူကြောက်တာပေါ့ပြုစုဖို့တော့သူတို့တက်နိုင်တယ်ပြုစုပူလေတို့ဖွင့်မလေးပါဘူးတို့ပါတော့လေနိုင်ရေးရှိကိုတို့အရင်မတက်နိုင်တဲ့ခါကျတော့အဲ့မှာထားတိခဲ့လိုက်တယ်အမေအိုကြီးကအဲ့မှာအကြီးကျယ်စွာစီရှုံးသွားပြီးတော့ပိုင်ရှင်မဲ့အနေနဲ့တချို့ခံလိုက်ရတယ်အဲ့ဒီမှာဘဘဥဒုက္ခကလည်းစိတ်မကောင်းဖြစ်တယ်ကျမတို့ကလည်းအဲ့ပေါ့နော်ရှင်ရတဲ့အတိုင်းဝိုင်းနေမှာညင်နေကြားနေကြရတယ်အဲ့လိုမျိုးဒုက္ခတွေပေါ့ဆိုတော့အဲ့ဒါနဲ့ဗုဒ္ဓဘာသာအချင်းချင်းပေါ့မလုပ်တာမရှိသေးဘူးဆိုပြီးကျမတို့စာလို့ဖြစ်တာပါ
လူတန်းနေပြတာတွေကတော့ကိုမြန်မာတွေကတော့ရေရောတာတွေတော့အများကြီးပဲရှိတာပေါ့နော်သူတပင်းအတုပနဲ့ပတ်သက်တယ်ဆိုပြီးလို့ရှိရင်တော့လူတွေကအမင်္ဂလာသဘောထားကြတာပေါ့နော်အဲ့ဒီတော့မတ်ရွှေစည်းကတိုဒီလုပ်ငန်းစတဲ့အခါမှာပေါ့နော်အခက်အခဲတွေတော့မလွဲမသွေရင်ဆိုင်ရမယ်ထင်ပါတယ်ရှင
်ဟုတ်တယ်ကျမတို့ပထမလုပ်ရင်ဆိုင်ရတော့ဗုဒ္ဓဘာသာမြန်မာလူတွေရဲ့အယူသီးမှုနဲ့သွားသွားလို့ပေါ့နော်လူတွေတန်းနေဆိုရင်သူတို့ကမင်္ဂလာရှိတဲ့နေရာချက်ပြေရှိတဲ့နေရာမြင့်မြတ်တဲ့နေရာပဲလူကျင်တော့လူတွေလူနေတာပေါ့လေဒါပေမဲ့ကျမတို့ကအမြဲတမ်းကျမတို့ဘက်ကသူတို့တစ်ခါမှမကြုံဘူးတဲ့ရှားပနာလုပ်ငန်းကြီးတစ်ခုလုံးကအဆအဆုံးအခမဲ့စေတနာမြတ်တာအပြည့်နဲ့အထီရောက်ဆုံးဝိုင်းပြီးကူလိုက်တဲ့ခါကျတော့တဖြည်းဖြည်းတဖြည်းနဲ့သဘောပေါက်လာပြီးတော့အခုတော့လက်ခံလာပါပြီ
လက်တွေလှုပ်ဆောင်ရမှာရောဘလို့အခက်ခဲတွေတွေ့ရပါလေရှင
်အဲလက်တွေလှုပ်ဆောင်ရမှာလဲတချို့လမ်းတွေမှာဆိုရင်လမ်းကိုမစုံအောင်မဆန်ရအောင်လို့ရှိတယ်လေဒီဘက်ကနေဝင်ပြီးဟိုဘက်ကိုပြန်ကွေထွက်လို့မရတာတချို့ဒီမှာနေပိုင်ရင်လည်းသွားရက်ရင်အခါတလေဆိုကျမတို့ဝန်တန်းနေ driver is တတိနေတော့ဆွဲထုတ်ခါရတယ်ကျုံခဲ့တယ်သူတို့အင်ရှီလာရက်လို့သွားသူရန်ကုန်မြို့မှာစာပနာတစ်ခုဖြစ်ရင်သုံးရက်ထားတဲ့ delay ရှိရလေအဲ့ဒါကိုကျမတို့ရအောင်တိုက်ချက်ချရတယ်ဘယ်လိုဖြစ်ရလဲဆိုတော့ကျမတို့ကိုယ်တိုင်မောင်းကြည့်တဲ့အခါဆိုတော့သုံးရက်ထားရင်ကလပ်တရားအနှက်တည်းမကောင်းတော့ဘူးပေါ့ကျမတို့ကသုံးရက်တော့အိမ်မှာမထားပါနဲ့ထားချင်ရင်ရေခဲတိုက်တစ်ခုမှထားရေခဲတိုက်မှထားကြအောင်လေကျမတို့ကတာဝန်ယူပါမယ်ဒါပေမဲ့တချို့ကအယူသီးတာပေါ့နော်။သုံးရထားကိုထားမယ်လို့တို့ကနေချင်းတဲ့အခါကျကျမတို့ကအဲ့ဒီသုံးရထားတဲ့ body တွေကျကျမတို့မသေးတော့အဲ့လိုထားထားပြစ်ခဲ့တယ်။ထားပြစ်ခဲ့တဲ့အခါကျတော့နောက်ပိုင်းကျတော့တို့ကလက်ခံလာတယ်ပေါ့။အခုအိမ်မှာသုံးရထားတာဟာအယူသီးမှုတက်တက်ပဲ။မထားခြင်းအပြင်တော့မှကျမကြီးမြင်ရတယ်။လူတွေအလုံးရှုပ်တက်တာတယ်ဆိုတော့တို့လက်ခံသွားပြီ။အခုတော့အဲ့ဒီကလေးကပြတ်သွားပါရန်ကုန်မှာလည်းမရှိတော့ဘူးပေါ့
။ဘုမချစ်စီကတို့ဒီအခမဲ့နိုင်ကူကြီးတင်းစခဲ့တာ2000တခုနှစ်ဆိုတော့ဒီဖြတ်တန်းလာခဲ့တဲ့ခရီးကိုဘယ်လိုသုံးသပ်ပါမလဲရှင်
။ကိုကျော်သူဟာရန်ကုန်နာမည်ကြီးနေတဲ့ရုပ်ရှင်စီရောက်ထောင်ပေါ့ပေါ့နော်။အဲ့ဒီအချိန်မှာကျမအနေနဲ့ဆိုကျမရုပ်ရှင်ကိုဝါသနာမပါအောင်ဒါပေမဲ့သူ့ရဲ့ကြော်ကြားမှုကိုကျမတို့ဒီနိုင်ကူညီမှုအတင်းထောင်တဲ့အချိန်မှာအဆုံးချနိုင်ခဲ့တာကိုတော့ကျမချေနှက်ခဲ့။အဲ့လာကြောင့်လည်းကျမတို့အတင်းကကိုယ်တော်သူတို့ဘာဥဒုက္ခတော့ဆိုင်ရှင်မှာတော့တမ်းမြောင်တို့ပါတဲ့အတွက်တခြားဖွဲ့စည်းတွေတော့လူတိပုံမြန်နေလူလည်းပိုစိတ်ဝင်စားရပေါ့နော်အဲ့ဒါနေပြီးကျမတို့ဒီလိုထူထောင်ခဲ့နိုင်ခဲ့တဲ့အတွက်ကျမတို့ရှင်းနေပါတယ်ပြီးတော့ကျမတို့ရန်သူမိတ်ဆွေမခွဲပဲနဲ့အားလုံးကိုကူညီခဲ့တယ်အဲ့ကူညီခဲ့တဲ့အပေါ်မှာလည်းကျမတို့ပီတိတွေအများကြီးဖြစ်ရတယ်ဆိုတော့မမရရဆိုရင်ကျမ2007 September ရေးခင်းမှာဘုန်းကြီးကိုရေးကပ်မိတဲ့အတွက်ကျမခုနှစ်ဒီရေရေရုံမှာခေါ်ပြီးဖြည့်ရှိထားရပါတော့။ခင်ဗျားနေအောင်ဆိုအဲ့ဒီမှာကျမတို့စစ်စစ်ရေးရနေကြ။အမတို့မှာဆက်ဆက်လက်ရှိရသားနဲ့ဘာဖြစ်ရေးခင်းမျိုးမှာဝင်ပါလေတဲ့။ကျမပြောလိုက်တယ်ကျမအမကျမတို့မှာပတ်သက်ရှိတဲ့အတွက်ကျမတို့ကဘာပတ်မိလဲလို့။ကဘာပတ်ကြည့်ရတဲ့အခါကျတော့တစ်ချက်ဒီမိုကရေစီနိုင်ငံတွေမှာသူတို့ရဲ့အစိုးရတွေကသူတို့ရဲ့တိုင်းသူပြည်သားတွေကိုဘယ်လိုစောင့်ရှောက်လဲဆိုတော့မြင်တယ်လို့။မြင်တဲ့အခါကျတော့ကိုယ်နိုင်ငံမှာများဒီလိုဒီမိုကရေစီနိုင်ငံရမလားဆိုကျမပါမိပါတယ်လို့။ဒါပေမဲ့တော်ပါပြီလို့လူမျိုးရေးတော့လုံးချင်စိတ်ကုန်ပါပြီလို့ပြောလိုက်တော့ဘာဖြစ်လို့လဲမကျွန်မလူမျိုးရေးဆက်လုံးနေလို့ကျွန်မလူတွေရဲ့ဒုက္ခတွေကိုဆက်မြင်နေတာနေနေလို့ရှိရင်လို့ကျွန်မနောက်ထပ်ဒါမျိုးပေါ့နော်ဒီမိုကရေစီရနိုင်တဲ့လမ်းကြောင်းတွေများတွေ့ရင်ကျွန်မဝင်ပါပြီးနေအောင်မယ်လို့မပါတော့အဲ့ကြောင့်အရေးမေးလို့အမရဲ့အဲ့လိုတော့မလုပ်ပါနဲ့ကျွန်မအမေရမနစ်ကစုံပါခဲ့တယ်ပေါ့အမတို့အသင်နဲ့ခြားခဲ့တယ်သိအရှင်ပြေတယ်တဲ့အမဆက်လုံးပါဆိုတော့ကျွန်မတို့ရဲ့အကူအညီမှုဟာအကုန်လုံးအတွက်ထိရောက်တာကိုမြင်ရတဲ့အတွက်ကျွန်မအဲ့မှာလည်းချီးမြှင့်ဖြစ်ခဲ့ရပါတယ
်ဆိုတော့မရှိစုခဲ့ပြောလို့အခမဲ့နိုင်ရဲ့အကူအညီရယူခဲ့တဲ့တမန်လူတွေအခြေအနေကိုကျွန်မသိချင်
တယ်အဲခုနကပဲတော့မနေရတဲ့တည်ရခဲ့ဆိုတဲ့စကားလုံးကမရှိတော့ပါဘူးဘာလို့ဆိုတော့တည်ရင်တော့ကိုကျော်သူရှိတာပဲဆိုတာဒီတိုင်းကဖြစ်သွားခိုးတုံးကတော့ရှိတယ်ခိုးတုံးကဆိုကျွန်မတို့ဆရာကြီးဆရာကလားဆရာကြီးတော့နေလေသူရဲ့အမေရှုံးတဲ့အချိန်မှာ तू ကသူ့အိမ်လေးကိုလိုက်ပေါင်မှုစူးစမ်းနေတယ်။ဘာလို့လဲဆိုတော့ဒီမရှိတော့ဒါပေမဲ့တန်ကောင်းစွာအဲ့ကလေးကိုတယောက်ကမြင်ပြီးတော့ကျမတို့ရှင်ကို ခေါ်လာပြီးတယ်ခေါ်လာပြီးတဲ့အတွက်သူတရားမှမကုန်လိုက်ဖ ೇನೆ တချို့ခွင့်ရခဲ့တယ်ပေါ့အများကြီးအဲ့လိုပေါင်းနှံပြီးတော့တချို့ခွင့်ရတဲ့သာပနာကြီးလည်းအများကြီးရှိပါတယ
်ခုလိုမျိုးလူမှုရေးလုပ်ငန်းတွေလုပ်တဲ့နေရာမှာလေလူအင်အားကောငွေအင်အားကောလူမှအမှန်ပါပဲရှင်ဘယ်လိုဖြစ်ရှိနေပါလဲရှင
်ကျမတို့ကတော့ဒီနေ့တစ်ခါကျမတို့အသင်ဟာမြန်မာပြည်တွင်းနဲ့မြန်မာပြည်ပမှာရှိတဲ့မြန်မာလူမျိုးတွေတိုင်းရင်းသားလူမျိုးတွေအစုံအဝေးတက်တက်နဲ့ရက်တည်နေရပါဆက်လုပ်ကြရကျမတို့က fundraising လို့ဆိုတော့ကျမတို့ဘာမှမလုပ်ဘူးပါဘူးမလုပ်ဘူးပဲနဲ့ကျမတို့ကအလုပ်ကိုပဲအထီရောက်ဆုံးနဲ့ကျိုးရှိဆုံးကိုကျမတို့စူးစမ်းပြီးလုပ်တယ်လုပ်တဲ့အခါမှာလူတွေကဒီအသင်ဟာတကယ်ထီရောက်တဲ့အလုပ်ကိုလုပ်နေပါလားလို့မြင်လာတဲ့အချိန်မှာရှူလာကြပါတယ်အဲ့ဒီလူမျိုးတွေပဲဒီနေ့ဖြစ်ပြီးရက်တည်နေပါတယ်
မရှိကြည့်ကြတော့အနေနဲ့ပေါ့နော်ဒီအခမဲ့နိုင်ကူညီမှုအသင်းကိုဆောင်ရွက်ရမှာအများဆုံးထိတွေ့ရမှာကတော့မရှိစင်းရဲသားတွေဒီနဲ့ပေါ့နော်မြန်မာနိုင်ငံမှာစင်းရဲမွေးတွေမှုပပျောက်ရေးတွေဘလို့အကြံပေးခြင်းမလဲရှင
်စင်းရဲမွေးတွေမှုပပျောက်ဖို့ကူတဲ့နေရာမှာကျွန်မအကြံပေးခြင်းတာတစ်ခုကတော့လူတွေကိုရုပ်ဝတ္ထုပစ္စည်းစင်းရဲမွေးတွေတာတစ်ခုတည်းမဟုတ်အသိဉာဏ်စင်းရဲမွေးတွေတာကိုပါကဲတင်မှာဖြစ်မှာသွားနိုင်ငံမှာအသိဉာဏ်တွေပါတော်တော်လေးနှိမ့်ကြလက်ပေးလက်ယူလုပ်နေတာဟာအသိဉာဏ်ဆွဲမွေးတင်နေတာပေါ့အဲ့ဒါမလုပ်ရဘူးဆိုတကယ်မလုပ်တော့တဲ့အထူးကျွန်တော်တို့လုပ်ကြရမယ်လူရဲထင်တာဒီမိုကရေစီဆိုတာအဲလမ်းပေါ်ဆေးရုံကျန်းလို့ရမယ်ထင်ရမဟုတ်ပါဘူးတကယ်တကယ်တော့တစ်ဖက်သားရဲ့အခွင့်အရေးကိုလေးစားတော့အဲ့ဒီရှင်နေတယ်ကျွန်တော်တို့သူဒီအားလုံးသိဉာဏ်တဲမှာဝင်သွားအောင်လုပ်ပေးရပါမယ်ပတ်စံတစ်ခုလေးနဲ့သွားလို့မရပါဘူးဒီဘက်ကြီးလည်းဆုံးတဲရမယ်ဒီဘက်ကအသိဉာဏ်လေးလည်းအဲ့လိုတက်သွားအောင်လုပ်နိုင်မှာကျွန်တော်တို့အမြန်လုံးအောင်မြင်ပါပါ။နှုတ်မဟုတ်ရင်တော့နေမွေးကြဆိုင်ရင်မဖြစ်နိုင်ပါဘူး
။ကျေးဇူးအများကြီးတင်ပါတယ်ရှင်။ကိုလိုဆေးရှိရှိနဲ့ရှင်းပြလို့တက်ပါ You can bend but never break me
cuz it only serves to make me more determined to achieve စနေနေ့မနက်ခင်းတိုင်းထုတ်လွှင့်ပေးနေကြအမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုသိပ္ပံနဲ့ဤပညာစီစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်။ဒေါခင်မျိုးတက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
တဘာဝဘီအန်ဒီရေချောက်တဲ့အခါမှာဘယ်လိုစီမံခန့်ခွဲရမလဲဆိုတဲ့ဤပညာရပ်တွေနဲ့ပတ်သက်ပြီးလူပေါင်းသိန်းနဲ့ချီပြီးတည်ဆုံးခဲ့ရတဲ့2004ခုနှစ်အိန္ဒိယသမုဒ္ဒရာတွေကဆူနာမီတန်းခံရခြင်းမှာရောတောင်းနဲ့ချီပြီးတည်ဆုံးခဲ့ရတဲ့2008ခုနှစ်တရုတ်နိုင်ငံစီချွန်းငလျင်တန်းခံရခြင်းမှာပါကုလသမဂ္ဂ UNICEF မှဒေသဆိုင်ရာအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဒေါက်တာဒေါ်ယင်ရွယ်ကပြောပြခဲ့ပါတယ်
1960ခုနှစ်ပတ်ဝန်းကျင်တုန်းကဒါဒီဥဒ္ဒံတွေတလောက်မပြောင်းနေခင်တုန်းကဒီတရုတ်ပြည်တော့အိန္ဒိယတို့ရှင်းလိုက်လို့ရှိရင်ရေရှမ်းနာကဒီတောင်မောင်များစွာတည်ရဆိုတာတွေ့နေမှာဒီခုခေတ်ဒီဘက်ပိုင်းကြလာတဲ့ဒါဒီဥဒ္ဒံတွေပြောင်းလဲလာတဲ့ပြင်းထန်လာတဲ့ရေရှမ်းနာတွေပဲကိုဖြစ်လာတယ်လို့ပြောကြပြီမယ်တရုတ်ပြည်မှာရောအိန္ဒိယမှာပြင်းထန်နေကြတာလားတွေ့နေမှာအဲ့ဒီတစ်ချက်တည်းနဲ့ဘာပြောလို့ရလဲဆိုတော့တိုင်းပြည်တပြည်တည်းလုတ်ပတ်တယ်ဆိုလို့ရှိရင်သူ့ရဲ့ပြည်သူတွေပေါ်ပေါ်လीစုံစုံဝါဝါဟိုမကြရအောင်လုပ်နိုင်တယ်ဆိုတာပြောခြင်းနဲ့အိန္ဒိယမှာရှိတဲ့သကပုံပေါ့ no disaster no disaster ဆိုတာပထမနိုးဟာ KNOW ဒီတဘာဝဘေးအန္တရာယ်ကိုသိရှိနားလည်ခြင်းပြီးတဘာဝဘေးအန္တရာယ်ကိုကာကွယ်လို့ရတယ်မရှိတော့တာနဲ့အတူတူပဲဆိုပြောတယ်တဘောကဒီအသိပညာကအရေးကြီးတယ်တိုင်းပြည်တစ်ပြည်မှာမြန်မာနိုင်ငံမှာအများကြီးဟိုပါပညာပေးဖို့လိုပါလေကြိုတင်ပြင်ဆင်မှုလို့ပြောရမှာပေါ့
ဟုတ်ကဲ့ပထမဆုံးကြိုတင်ပြင်ဆင်ဖို့လိုတယ်ပြီးတဲ့အခါမှာဤပညာပိုင်းမှာစီမံခန့်ခွဲမှုဤပညာအရေးပါတဲ့သဘောပေါ့နော
်ဟုတ်ကဲ့တဘောကဘေးအန္တရာယ်နဲ့ပတ်သက်လို့စီမံခန့်ခွဲမှုဟာဖြစ်ကနေအောက်ကိုဆုံးပြန်တာဖြစ်အောက်ချီပေါ့လေ craft suit လို့ခေါ်တယ်ကြီးရောအဆင့်ကအပေါ်ပြန်လို့တော့ကောင်းတယ်ဥပမာဒီ tsunami ဖြစ်တော့ကအင်ဒိုနီးရှားနဲ့တီရီနင်္ဂါကစိုးစိုးဝါခံရတယ်ဒီအိန္ဒိယနိုင်ငံရဲ့ရှေ့ဘက်တမင်နာဒူဘက်မှာရှိတယ်ကမ်းမြေတော်တော်စိုးစိုးဝါခံရတယ်ဒါပေမဲ့ပြန်ပြီးထူထောင်တဲ့နေရာမှာပြန်ပြီးတိဆောက်ထူထောင်တဲ့နေရာမှာအိန္ဒိယနိုင်ငံကတော်တော်လေးမြန်တယ်လို့ပြောရမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီသဘာဝဘေးအန္တရာယ်မကျရောက်ခင်တည်းကသူကကြီးရောအလိုက်ပေါ့သဘာဝဘေးအန္တရာယ်ကျရောက်ရင်ဘယ်သူကဘယ်လိုလုပ်မလဲဘယ်သူကဘယ်လိုလုပ်မလဲဆိုသူအခန်းကနေနဲ့သူအောက်ခြေမှာသူတို့ကနေကျင်ထားတယ်စီမံထားတယ်အောက်ခြေအစားပြီးစီမံရတယ်ဆိုတာပြောကြတာအရေးကြီးဆုံးကဒီ coordination ကိုခေါ်တဲ့ကြားမဲ့တယောက်ဒီညှိနှိုင်းတာပေါ့လေဥမာကျမရေးဘိုင်းဆိုင်ရာဆိုလို့ကျမရေးဘိုင်းဆိုင်ရာ
အရှင်နဲ့ပတ်သက်လို့ဒါမှမဟုတ်ကျေးရင်းနဲ့ပတ်သက်လို့ဆိုလို့ရှိရင်တရုတ်ကမှဘသူကပါလို့ကြဘသူကပါလို့ကြသူအခန်းကနန်းနဲ့သူတခါလေပေးပြီးသားဖြစ်ရမယ်စီမံပြီးသားဖြစ်ရမယ်နေ့ချင်းပြီးသားဖြစ်ရမယ်ဥမာတရုတ်ပြည်မှာဆိုလို့ရှိရင်ကျောင်းကြီးတော်တော်များများပြိုသွားတယ်တချို့ကျောင်းကြီးကတော့လေ့ကျင့်ထားတဲ့ကျောင်းကြီးရှိတယ်ဒီ earthquake ကြောင့်လို့ခေါ်တယ်ငြင်းငြင်းဖြစ်ရင်ဘယ်လိုလုပ်မလို့ဆိုတာလေ့ကျင့်ထားတဲ့ကျောင်းကြီးရှိတယ် clear ရှိအဲ့ဒီကျောင်းကြီးမှာဆိုလို့ရှိရင်တို့ဘာလို့အမှန်သိတဲ့အတွက်ကြောင့်လေ့ကျင့်မှုမပြုထားတဲ့ကျောင်းကြီးနဲ့ဆိုင်တို့အသက်တရာအများကြီးကိုကျေကျေပြစ်သွားတယ
်ဆရာအခြေကြီးတာကဒီစီမံခန့်ခွဲနိုင်ဖို့အတွက်အောက်ခြေကနေပြီးတော့ဆပြီးတော့လောက်ရမယ်ပြည်သူတွေကဒီလုံးဝအသိရှိထားရမယ်အဲ့လိုလောက်တဲ့အခါမှာလည်းအော်ကြိုတင်ကာကွယ်တာနဲ့ပြင်ဆင်တာရှိရမယ်စောစောတုန်းကပြောတဲ့ထဲမှာဒီပူပေါင်းဆောင်ရွက်ရမယ်ဆိုတာလည်းပါပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦးပူ
ပေါင်းဆောင်ရွက်ရမယ်ဆိုဒီလိုလေကျွန်တော်မြန်မာတိုင်းပြည်မှာဒီဘဝဒီအန်ကြီးပဲဖြစ်ဖြစ်ဖြစ်တယ်ဖြစ်ဖြစ်ဒီအန်ကြီးတစ်ခုခုကြောက်ပြီးဆိုလို့ရှိရင်သူကနာနဲ့သူကြမ်းမဲ့ဒီအုပ်ပူပေါင်းဆောင်ရွက်ခြင်းမပြုဘဲနဲ့ဥမာဒီကျမရေးရလဲကျမရေးပေါ့လေရှောက်ကြလို့ခေါ်တယ်တဲရီပါကြီးချိုးတာလဲသူကနာနဲ့သူလိုင်းညီဖို့နေရာကြီးဆောက်တယ်ဆိုလို့ဒီတိုင်းသူ့ဘာသူဆောက်သွားလို့မရဘူးကျမရေးတော့တိချောနဲ့လူတွေနဲ့ပူပေါင်းအောင်ဥမာခြေတွေဘလို့ဖြောင်းလုပ်မယ်ဒုက္ခတွေစခန်းထဲမှာရှင်းနေပါလေဟိုဟာမဖြစ်အောင်ဘလို့လုပ်မယ်အဆရှိတစ်ဖြစ်ပါလေအဲ့ဒါတွေလုပ်ဖို့လိုတယ်နောက်တစ်ခုကလည်းခလေးတွေကြောင်းမြင်မြင်ပြန်ဖွင့်ဖို့ကအဆပေါ့လေအဲ့ဒါပူပေါင်းချောင်ရရမယ်လို့အဲ့ဒါပြောချင်တယ်ဟို sector လို့ခေါ်တဲ့ဒီခဏတစ်ခုလေလုပ်နေလို့မဖြစ်ဘူးအဲ့ဒါဘာလို့ဆိုဒီအောက်ခြေမှာတော့အလုံးဆက်ဆက်နေတယ်လေဥမာမှာဒီအာဖရိကမှာလုတ်ခဲ့တော့တချို့ဒုက္ခတွေစခန်းကြီးကိုစီမံကိန်းတွေအထက်ကနေကြဆွဲတော့တချို့ဒုက္ခတွေစခန်းကြီးမှာမင်းကြီးတွေလုံလုံမှုမရှိဘူးအိမ်သာသွားတာကမတင်းကျင်ခံရတယ်ပါလို့ဖြစ်တယ်လေဆိုတော့ဒီပုံစံရေးဆွဲတာကတနေနေနေကြီးနိုင်နိုင်နဲ့လုပ်ရမယ်လို့ပြောချက်ပါ
ဟုတ်ကဲ့ဒီဘေးအန်တီကကြသွားတဲ့နေရာမှာပြန်လဲထူထောင်တဲ့နေရာမှာရောဘာတွေလုပ်ဖို့လိုပါလဲ
လေရနဲ့ကြောက်ရောက်တဲ့အခါကြတော့ဒါနိုင်ငံတိုင်းနဲ့ကြောက်ရရောက်ချင်းတကယ်ကိုအရေးပေါ်အခြေအနေပေါ့အင်္ဂလိပ်လိုတော့ acute crisis လို့ခေါ်တာပေါ့ဒါတိုင်းပြည်တိုင်းလိုလိုပဲအဲဒီသဘာဝဘေးအန္တရာယ်အရေးပေါ်အခြေအနေဖြစ်နေတဲ့အခါကတော့ဒီစစ်တပ်ကဝင်ရတယ်အဲ့ဒါဘာကြောင့်လဲဆိုဥမာမြေကြီးတွေရွှေတဲ့ဆက်ကြီးတွေဒီတကယ်ကိုကယ်ဆယ်ရေးတွေပါကြီးကဒီပြတ်တာပဲအင်းအားရှိတယ်လေအစားအသောက်ဝင်တာအစားတိပီမှာဆိုလို့ရှိရင်ကောင်းရင်မောကဒီဆက်ချော်ငွေရင်မှာဆိုကောင်းရင်မောလေးဖြည့်နေချရတယ်အစားအသောက်ဒီချမ်းငွေလုံးမြောင်ပုံများတော့အဖြစ်ဟိုမြင်းရဲ့သုံးရဲ့အတွင်းမော်လေးကျေပြေးရေးနေပေါ့လေတခြားလူတွေဝင်လာလို့ရတယ်သူစနုံးနေသူရှိတယ်ပြန်လဲတီဆောက်မယ်ဆိုလို့ရှိရင်နဲ့ get back better အဲ့ဒါဘာလဲဆိုတော့ဒီကောအတိုင်းပြန်လဲတီဆောက်တာဖြစ်တဘာဝဘေးအန္တရာယ်ကြားရောက်ခဲ့တဲ့အတွက်ကြောင့်ကို့မှာသင်္ကန်းစာတချို့ရှိပြီ။ဥမာချင်းပြည်နယ်မှာမြေပြိုတာလဲ၊မြေကြီးမှာရေပလုံစီးလဲ၊မြေစည်းဖို့ရေထွက်ပေါက်တွေရှိရလား။ဟိုမြေထဲကိုသိပ်စိတ်ဝင်မြေကပြိုကျတတ်တယ်လေ။ဆိုအဆရှိတဲ့ဖြစ်မော။ပိုးပြီးကောင်းကောင်းဖြစ်အောင်၆ပါးဒီအရင်ကဒီသင်္ကန်းစာတွေကိုကြည့်ပြီးပေါ့။အဲ့တော့ပြန်လဲထူထောင်တဲ့အခါမှာနိုင်ငံတကာအကူအညီတွေရပ်တက်တာအကူအညီတွေမှာမယ်။ဒါမျိုးကြီးကြတော့ဒီပေးထားတဲ့အကူအညီတွေကိုဒီရက်ကလူတွေဒီကျေသေးကြီးလုပ်တဲ့အဖွဲ့တွေနိုင်ငံတော်အစိုးရတွေပေါ့လေဘယ်လိုတုံးတယ်ဆိုတာပွင့်လင်းမြင်သာမှုအပြည့်ရှိဖို့လိုတယ်ဒီအခုကြီးကြောင့်ဘယ်လိုဖြစ်လဲဘာတွေကျိုးတက်တယ်လဲဆိုတော့ရလက်တွေပုံရင်းနဲ့စဉ်းစားရမယ်အသင်ခံစားရင်တစ်ခုလုံးဟာပူပေါင်းတဲ့စနစ်တစ်ခုလိုအပ်ပါတယ်ဆိုတာပြောချင်ပါတယ
်ဒေါက်တာဒေါ်ရင်ရင်နွယ်ရဲ့ပြောကြားချင်တယ်ပဲဒီတစ်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ကမြူတာစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ရှင်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
ဒီကြတဲ့လာတော့ကနိုင်ငံတကာ6နိုင်ငံနဲ့အီရန်တို့အကြရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုအတည်ပြုမပြုဆိုတာအမေရိကန်ကွန်ဂရက်လွှတ်တော်ကစက်တင်ဘာလကျရင်မဲခွဲပါလိမ့်မယ်။သမ္မတဥပမာကတော့ဒီသဘောတူညီချက်ကိုခက်ပြက်ပြက်ကာကွယ်ပြောကြားထားပါတယ်။အခုရင်ဆိုင်နေရတာဟာတန်တမန်နီလန်ကိုသုံးမလားစစ်တိုက်မလားဆိုတာကိုရွေးချယ်ကြရမယ့်ကိစ္စဖြစ်ပါတယ်။မနေ့ဖြန်ဖြစ်ချင်မှဖြစ်မယ်နောက်ဆုံးလားအထိကြာချင်းမှကြာမယ်လောလောဆယ်ဖြစ်နေတဲ့ကိစ္စပါလို့ခက်ပြက်ပြက်ပဲပြောကြားသွားခဲ့ပါတယ်။ အီရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်လာမဲ့အရေးဟန်တားရမှာစီရင်နီးဟာအခုသဘောတူညီချက်လောက်မထိရောက်ပါဘူးဣသရေလနိုင်ငံကသုံးသပ်သူတွေအပါအဝင်သုံးသပ်သူတိုင်းကစီရင်ကိုသုံးရင်အီရန်နိုင်ငံရဲ့အစီအစဉ်ကိုနှစ်အနည်းငယ်လောက်ပဲဆိုင်ငံ့ထားစေမှာဖြစ်ပြီးဒါဟာအခုသဘောတူညီချက်အရာကန်တာထားနိုင်မှုရဲ့တစ်စိတ်တစ်ပိုင်းလောက်သာရှိတယ်လို့ဆိုပါတယ်ဒီသဘောတူညီချက်အရာပူးတွဲဆောင်ရွက်ကြမဲ့ကိစ္စဟာနျူကလ িয়ার မပြန့်ပေါ်ရေးအတွက်စစ်ဆေးရယူကြဘူးသမျှအခိုင်အမာဆုံးဖြစ်တယ်လို့လည်းဆိုပါတယ်ဘုံထုတ်လုပ်နိုင်တဲ့လမ်းကြောင်းတွေအလုံးကိုထောက်ပြဖြတ်တောက်ထားခြင်းအပြင်အီရန်နျူကလ িয়ার လက်နက်ပိုင်ဆိုင်မဲ့အရေးကိုထာဝရဟန်တားသွားနိုင်မှာဖြစ်ပါတယ်ဒါဟာအမေရိကန်ပြည်ထောင်စုရဲ့အရေးကြီးတဲ့လူညုံရေးရည်မှန်းချက်တွေကတစ်ခုကိုခဲရခဲစစ်အပြင်ဘက်ကကျူးပန်းခဲ့တဲ့သန္တမန်နီလန်နဲ့ရယူနိုင်လိုက်ကြပဲဖြစ်တယ်လို့လည်းအသံတားကဆိုပါတယ်အီရန်နိုင်ငံနဲ့ပတ်သက်တဲ့ပြဿနာတွေအလုံးဟာနျူကလ িয়ার သဘောတူညီချက်နဲ့ဒင်ပြေလည်သွားမှာမဟုတ်ပါဘူးလက်ရှိအီရန်ကိုအုပ်စိုးထားသူတွေဟာအန္တရာယ်ကြီးတဲ့ဖိနှိပ်ချုပ်ချယ်သူတွေဖြစ်နေပါတယ်သူတို့အီရန်အနေနဲ့အကြမ်းဖက်ဝါဒကိုထောက်ခံအားပေးနေတဲ့ကိစ္စလူ့ခွင့်ရေးချိုးဖောက်တဲ့ကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ဒဏ်ခတ်သွားမှာဖြစ်ပါတယ်တရားမျှတမှုမရှိဘဲဖမ်းဆီးခံထားရတဲ့အမေရိကန်တွေလွှတ်ပေးဖို့အခိုင်အမာဆက်လက်လှုံ့ဆော်သွားမှာလည်းဖြစ်ပါတယ်အီရန်နိုင်ငံတချို့အစိပ်ပိုင်းတွေရဲ့အဆိုအရဒီသဘောတူညီချက်ဟာခံပြင်းဒေါသထွက်စရာရန်စတာဖြစ်တယ်ဆိုတဲ့အပြောအဆိုအပြုအမူတွေကိုလည်းသမ္မတဥပမာရှုတ်ချပါတယ်ဒါပေမဲ့အင်အားကြီးနိုင်ငံဆိုတာလာရန်စတိုင်းစိတ်လိုက်မှန်မှမတုံ့ပြန်ရဘူးအမေရိကန်ကြဆုံးပါစေဆိုတဲ့အီရန်သဘောထားတင်းမာသူတွေကအော်ဟစ်နေတဲ့အသံဟာအီရန်ပြည်သူတွေအလုံးကသဘောတူညီတဲ့အယူဆမဟုတ်ပါဘူးအီရန်ပြည်သူအများစုဟာသူတို့အစိုးရကိုရန်စရာမရောက်တဲ့နီလန်နဲ့ပိုအကျိုးရှိတဲ့နီလန်ကိုရွေးချယ်ဖို့တိုက်တွန်းနိုင်စွမ်းရှိခဲ့ကြပါတယ်။ဒါကြောင့်လဲအခုသဘောတူညီချက်ကိုရရှိလာတာပါ။ဒီခွင့်ရေးကိုသူတို့အဆုံးချပိုင်ခွင့်ကျုပ်တို့ပေးကြမှာဖြစ်ပါတယ်လို့လဲအိုဘားမားကပြောပါတယ်။ဒါဟာအောင်မြင်မယ်လို့အမကန်ချက်မရှိပါဘူး။သို့ပေမဲ့လဲသူတို့ဘက်ကလက်ခံရင်ဒါဟာအီရန်နိုင်ငံအတွက်ကောင်းပါတယ်။အမေရိကန်ပြည်ထောင်စုအတွက်လည်းကောင်းပါတယ်။ပဒီပခါရီသူပြောတဲ့ဒီဒေသအတွက်လည်းကောင်းတယ်လို့ကဘာကြီးတစ်ခုလုံးအတွက်လည်းအကျိုးရှိပါတယ်လို့သမ္မတဥပမာကပြောကြားသွားကြပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်တော်ရရှင်တို့ခုနဆင်ခဲ့ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် VO ရဲ့အားဘုံမဟုတ်ကြောင်းသိစေရပါတယ်ရှင် VO ရဲ့စနေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ရှင
်ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့မြေထားဘူဒါယုံထဲကနေတခြားနေရာတွေကိုလမ်းလျှောက်ထွက်လာကြတဲ့ရွှေပြောင်းချစ်ချနေထိုင်သူတွေကိုဟန်ဂရီအစိုးရကဘတ်စကားတွေပေါ်တင်ပေးလိုက်ပြီးဖြစ်ပါတယ်။အဲဒီဘတ်စကားတွေဟာဩစတြီးယားနေဇက်အထိဒုက္ခသည်တွေကိုခေါ်သွားမယ်လို့မျှော်လင့်ရပါတယ်။လာမယ့်နိုင်ပိုင်းအတွင်းဒုက္ခသည်ပေါင်း800ကနေ1500လောက်အထိရောက်လာလိမ့်မယ်လို့မျှော်လင့်ကြောင်းလဲဩစတြီးယားကြက်ချစ်နေအဖွဲ့ကပြောပါတယ်။ဒုက္ခသည်တွေကိုအစ်စ်စစ်အမင်းများမရှိသူ့နိုင်ငံနဲ့ဂျာမနီနိုင်ငံတို့ကနေလက်ခံသွားမယ်လို့ဩစတြီးယားဝန်ကြီးချုပ်ကပြောပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့စကားပြောခဲ့ပြီးတဲ့နောက်ဒုက္ခသည်တွေကိုလက်ခံမယ်ကြောင်းဆူယောင်ကြိုကပြောလိုက်တာပါကုလသမဂ္ဂထွေထွေညီလာခံကဖွဲ့စည်းပေးထားတဲ့ CAAC လို့ခေါ်တဲ့ကလေးငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာပြဋ္ဌာန်းချက်ပြည်မီရေးအဖွဲ့ဝင်နိုင်ငံတွေဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကချမှတ်ပြဋ္ဌာန်းလိုက်ပါတယ်အထူးကိုယ်စားလှယ်လေလာဇာရူဂီကသူ့ရဲ့အစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားတာကိုလာမယ့်82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းသွားမှာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောရမှာတော့ကလေးစစ်သားတွေယာနဲ့ချီလွတ်ပေးခဲ့တာရှိပေမဲ့ကလေးစစ်သားအသုံးပြုမှုတွေဆက်ရှိနေတော့မယ်လို့ပြောပါတယ
်တရင်ချင်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကမဲအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စုဘဲအတိုက်ဖြစ်ပါတယ်ကျမတို့နန္နာချမ်းပါရှင်VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.